နမောတတဗကဝါတအရဟတသမ္မာသမ္ဗုဒ္ဓတနမောတတဗကဝါတသမ္မာသမ္ဗုဒ္ဓတနမောတတဗကဝါတအရဟတသမ္မာသမ္ဗုဒ္ဓတ
ရရအောင်နော်တတလို့ထိုင်ရနိဗ္ဗာန်ကိုရလို့တဲ့ပုဂ္ဂိုလ်တို့ဒီဒေတရားကိုအားထုတ်ရမယ်နော်ဝိပဿနာတရားနော်ဝိပဿနာတရားကိုအားထုတ်တော့မယ်ဆိုရင်ရှေ့ရဘာရကိုအရေးကြီးတော့အမြင်မှန်မြင်မှန်ဆိုတာဓမ္မတိထိအမြင်မှန်နော်သဘောတိပေကဝိပဿနာရှုရတဲ့အခါမှာအရှုဉာဏ်အရှုကတောင်းနားလျရမှာနော်ဆိုတာတော့ဒီကနေပြီးတော့မန်းလေးသွားမယ်ဆိုရင်ရှေ့ရမယ်ကာယထာကိုမတည်ရဲနဲ့ရောက်ပါမလားအဲ့လိုပဲနော်ကိုရှုရမယ်ဒီအရှုဉာဏ်အဖြစ်ရှုရမယ်အရှုဉာဏ်တရားကိုမတည်ပဲနဲ့တရားရပါမလားဟုတ်တယ်နော်ဒါမှမဟုတ်အမြင်မှန်ဆိုတာဒီရှုနည်းရှုဟန်ပေါ့အရှုဉာဏ်တရားကိုနားလည်ဖို့လိုအပ်တယ်နော်အဲ့တော့နားလည်ရတဲ့အတွက်ကတော့ခန္ဓာပရိစ္ဆေသုံးပါးကိုနားလည်မှသာလေအမြင်မှန်ရမယ်တဲ့အဲ့ခန္ဓာဆက်စကားကဟုတ်လို့တခြားလားအစုခေါ်တာလားအစုနော်အပေါင်းစုမှန်ဘယ်လိုခေါ်ရမလဲခန္ဓာနော်တရားတွေတရားအစုဆိုလဲခန္ဓာခေါ်တာနော်ဒီဘုရားစာပေမှာဓမ္မခန္ဓာပေါင်း7400ဆိုကြားဥတာမလားအဲဓမ္မခန္ဓာလို့သုံးတာလဲပဲတရားအစုသုံးတာပဲဆရာတော်များမြေကြီးတော့ဟိုအဖြစ်ပရိဥပတိတာဝါဒောစပုပ္ပိစကရပုံညတာအတ္တသနာပိစဣတမင်္ဂလမုဒ္ဒမံဆိုရင်တခန္ဓာခေါ်တယ်တစုခေါ်တယ်နော်အဲ့လိုအစုပိုက်ပေါင်း7400ကျော်ဘုရားကဟောတော်မူခဲ့တာလို့ဆုံးမဘူးတယ်နော်ဒီတော့ခန္ဓာဆက်စကားကအစုမှန်ရင်သုံးလို့ရတယ်နော်အဲ့တော့နှစ်ပိုင်းသွားတွေ့ရတယ်အာလုံကလေးရောလူကြီးရောခွေရောတိတယ်ဆိုရင်ဒီကိုယ်လုံးကြီးတွေကဒါမျက်မြင်အထဲခန္ဓာကြီးတယ်ဒီပိုင်းတည်တယ်နော်ဘုဘက်ကခန္ဓာကဉာဏ်နဲ့တည်းမြင်တဲ့သဘောခန္ဓာဖြစ်နေတယ်အာ၅ပါးသောခန္ဓာလို့ပတ်ပါနော်ခန္ဓာ၅ပါးတနည်းအားဖြင့်သူ့ကိုဥပါဒံအာရုံနဲ့ကြက်စားရာခန္ဓာ၅ပါးဥပါဒံနဲ့ခန္ဓာ၅ပါးလို့လည်းပြောသုံးတယ်နော်ဥပါဒံအာရုံဖြင့်ကြက်စားခြင်းခံရတဲ့ခန္ဓာ၅ပါးသို့မဟုတ်ဆွဲလမ်းမှုဖြစ်တဲ့ခန္ဓာ၅ပါးလို့သုံးတယ်နော်ဒီဘက်ကတော့မြင့်မြတ်တဲ့ခန္ဓာကြီးဘုရားဆရာကြီးအတုံးဆိုရင်နော်ဒီဘက်ကခွေးဟောင်းတဲ့ခန္ဓာဟိုဘက်ကခွေးမဟောင်းတဲ့ခန္ဓာလို့သုံးတာနော်အဲ့ဒါတော်တော်များများမှာဘုရားငယ်တုန်းကယူဆတယ်နဲ့သွားတူတယ်။တရားရှုတဲ့အခါကျရင်ဒီကိုယ်လုံးကြီးကိုခန္ဓာ၅ပါးလို့ထင်တာပေါ့။ဘယ်လိုထင်တယ်လဲဆိုရင်ထိုင်နေတဲ့ကိုယ်လုံးကြီးကရုပ်ကြီး၊ဝါရီယာနာရကျင်နာကဝေဒနာ၊မှတ်သားတာတင်ညာ၊ပြိပိနာကတင်္ခါရ၊သိတဲ့စိတ်ကဝิญဉ်လို့ပုံထားလိုက်တယ်။ဒီလေးတော့ဘုရားအဲ့လိုထင်တာနော်။တရားထင်လို့ရှိရင်ဒီလေးနဲ့ထိုင်လိုက်အောက်ကနားလာတယ်၊ကျင်လာတယ်ကျင်းလာပြီးပြီးတော့စောင့်ကြည့်ရွာရွာနဲ့ဖြစ်လာတယ်။ကျင်းတဲ့နေရာကိုစိုက်ကြည့်လေးထုံးပြီးဆိုင်မှာကြောရွာတွေ့ရတယ်။ဒီကလုံးလိုက်လေးလေးရွာမောင်းလိုက်တာကိုလုံးကြီးကမရှိသလို။ရွာမှာကျက်စီးတာမတွေ့တော့တယ်။ဒါရက်မမြဲတာမတွေ့တော့တာပေါ့နော်။ဒီကလုံးလိုက်ကြည့်လေးလေးကြည့်လေးလေးခက်ထဲမှာရွာမောင်းလိုက်အများကြီးတွေ့နေသေးတယ်။အဲတွေ့တာကိုကလေးနဲ့တွေ့တာပေါ့ဒါနော်။တကယ်ကြည့်ပြီးမှာပဲ။အဲအဲ့ဒါကိုဘုလုံးငယ်တော့မသိခင်တရားလုပ်ခဲ့တာ။အဲ့ဒါမမြဲဘူးဒါမမြဲဖြစ်ပြတည်ပဲတတ်တာထဲလည်းမဟုတ်ပါလားအိဋ္ဌာအိဋ္ဌာနောက်ရပ်ပါလို့ပြောမြင်တာအစိုးမြတာအနတ္တအနတ္တဒီလိုငငယ်မှတ်ခဲ့တာသိလားနော်ငငယ်လွတ်ခဲ့ဘူးလားနော်ကလေးတွေဘုလိုဝါဒနာဘာလို့ထိုင်တာတန်းငယ်ကြောက်တယ်ဆိုရင်ဘုရားမှာကြောင်နေမတည်တာကိုသတ်ထိုင်နေပြီလားတဝိုင်းကြည့်နေဘုရားထိုင်တာပဲအဲ့ကြည့်လို့သဘောကျလာတာလို့နော်ဒါမလို့အဲ့ဒါကလမ်းမှန်လားဆိုတော့သားနေတယ်လို့နော်ခန္ဓာငါးပါးမှာသဘောပေါက်သေးရင်မရသေးဘူး။မှားနေပြီလေနော်။အဲ့တော့ဒီကိုယ်လုံးကြီးကိုခုနပြောသလိုဖြစ်ဖြစ်တာတွေမမြဲတာကြီးဒါ။အဲ့တော့ပြက်ကြီးနေတာတွေကရုပ်တွေပေါ့နော်။တိတာနံနေလူရောရုပ်အတိုင်းအားဖြင့်ထင်ထားတာဘူး။ကလေးတော်နားလည်သေးတယ်။သင်သားကြနော်။အဲ့အမြင်လောက်နဲ့ဖရာတရားကိုသိပြီ။ဖရာဟောတာဒါပဲလို့ပြောရင်နော်။ဖရာကိုကြည့်ရကြ။အဲ့လည်းရရလား။ဒီကမှန်နော်။ဖျားရှင်ဆိုတာအလုံးတည်ပြီးတာဖျားဖြစ်ဖို့အတွက်လက္ခဏာ32ပါးပြည့်စုံပြီးတော့အမတန်ညာအားကောင်းတဲ့တိုက်ပိတဲ့ညာတော်ကြီးကိုဆောင်းနေလောက်တဲ့ဖွဲ့စည်းပုံရလာအောင် အချိန်ပေးရတာလေးတင်ချင်းနဲ့ကဘာတသိအချိန်ပေးထားတာနော်အတုမရှိဗြဟ္မာမင်းနဲ့မရများတော့မှာပဲအမှန်တည်ညိုရတဲ့ဘုရားရှင်တော့ပေါ့လားအဲ့လောက်ဖြစ်ဖြစ်တဲ့ပြီးမတဲ့ဘုံတော်ပိုင်ရှင်ဘုရားရှင်ကစဉ်းစားကြကလေးမြင်တဲ့အမြင်တော်ကလေးကိုနှစ်ပေါင်းအကြာကြီးသိခင်အနန္တနော်လေးတင်ချင်းကဘာသိကြအောင်ရှားရတယ်ဆိုရင်ဘုရားကဲ့ရကြမှာပေါ့တော့ပေါ့လားကလေးတော်မြင်တဲ့အမြင်လေးကိုရှားရတယ်ဆိုရင်သွားကြပါမလားကြရနိုင်နော်တော့ပေါ်ရလားပြန်ပြောမယ်နော်ဘုလုတာလေးကိုပြန်ပြီးဆင်းရင်ရနော်ထိုင်လို့ရှိရင်ဒါညောင်းလာမှာပေါ့နော်ညောင်းနေရဆက်ကြည့်လိုက်လို့ရှိရင်ကျင်နာထုံတာဆက်ကြည့်တိုင်းရွာမှာတွေ့မှာပဲတော့ပေါ်လို့ကြာဆက်ကြည့်လို့တွေ့မှာနော်ဗနေရကြည့်ကြာကြည့်ရွာမှာလည်းတွေ့လာမှာပဲပြည့်စည်တာရှိမှာပဲတော့ပေါ်ခံစားရမှာပဲနော်အဲ့ဒါလေးဖုံးတော့ကတရားလုပ်ခဲ့တော့ပေါ်လားအဲ့လိုခံစားမှုတွေပေါ်အောင်စားရည်ကြည့်တယ်တရားတော်မှာလည်းပြည့်စည်နေမှာမမြဲပါလားအနိစ္စအနိစ္စကျင်းရတာဒုက္ခဒုက္ခအမေပေးလို့မရရပ်ပါလို့ပြောများအနတ္တအနတ္တဒီလိုလုပ်ခဲ့တာသဘောပေါက်လားကျင်းရတဲ့အရာကြီးမလို့ရင်တော့ဘူးဒါကြီးမလို့ရင်တော့ပါဘူးဒီလိုပဲလုပ်ခဲ့တာနော်အဲ့လိုလုပ်ခဲ့တာကိုဘုရားတရားလို့ထင်ခဲ့တယ်ဘုရားကဒီလိုနော်အဲ့ဒါရက်သွားရင်လည်းဆိုရင်နိဗ္ဗာန်မြတ်ဖြစ်မလားပေါ့ဒီလိုပဲအောက်မေ့ခဲ့တယ်နော်ဒါမှမဟုတ်အဲ့လိုနဲ့ပဲအချိန်ကုန်လာခဲ့တာအဲ့အမြင်ကိုပဲဘုရားပေးတဲ့အမြင်လို့ထင်ခဲ့တယ်ပေါ့နော်ဒါခန္ဓာငါးပါးဒါသောပေါက်ပြီးအောက်မေ့ခဲ့တာမှားနေတယ်သိလိမ့်မလားအဲ့အမြင်နဲ့သွားတာနေပါမပေါ်ခဲ့ဘူးပေါ့ဘုလို့မနဲ့ကြာခဲ့တယ်နော်တရားမှတ်ကြနော်ဒါဒီအမြင်ကကလေးတော်တော်ပေါ့တဲ့အမြင်ဖြစ်နေတာနားလည်တယ်နော်အဲ့တော့ဘုရားရှင်ဒီခုနပြောသူအသိမြင်ဆိုဒီမှာနာမည်ကြီးတယ်ဒီမှာမင်းကြီးကစာဥက္ကရာဘုရားရှင်ညာတော်လက်အကြီးဆုံးလို့ပြောထားတဲ့ဘုရားရှင်ကကလေးမြင်တဲ့အမြင်လောက်ကလေးကိုတင်းတင်းချင်းနဲ့ကဘာတဲ့အချိန်ပေးပြီးတော့ရှားရတယ်ဆိုရင်တော်ပါမလားမတော်ဘူးနော်ဒီတော့ခန္ဓာငါးပါးဆိုတာအားလုံးလူတွေကမြင်တဲ့အမြင်မျိုးမဟုတ်ဘူးလို့သုံးသပ်ချလိုက်။နားလည်ပြီလား။ဒီလိုမဟုတ်အောင်နော်။ခန္ဓာငါးပါးအမြဲတမ်းနဲ့ဆိုင်နေလို့ဆိုပေါက်ထားတာ။ဒါကိုသိရအောင်နော်။ဒါကြောင့်ဒီကိုယ်လုံးကြီးနဲ့ခန္ဓာငါးပါးလည်းပဲဘုလို့ခြားနာမှုရှိတယ်။ခန္ဓာငါးပါးကိုအမြင်ကိုပထမရေးရအောင်နော်။အခါဖြစ်လိုက်ပါဦး။အမြင်နာမပထမအလွတ်အထောက်ဆိုကြည့်အောင်နော်။ယုတ်ကစားစုယုတ်ဝေဒနာပညာသင်္ခါရဝိညာဉ်ကျန်စုပါဦး။အာကျေစုဝတ်ခောက်စုပါဦးယုတ်ဝေဒနာဟုတ်ပြီဒါအမိနာမနော်အမိနာမကိုအလွတ်ကျက်တာနဲ့ခန္ဓာငါးပါးတိပြီလို့ပြောလို့ရပါမလားဟိုအလွတ်ရတာကအမိနာမကိုရွတ်တာနော်အဲ့သမုတ်တဲ့စကလုံးနေရဲ့သဘောတဘာဝအတမုခံသဘောကိုဉာဏ်နဲ့ရှင်းရှင်းတွေ့မှသဘောပေါက်တယ်ခေါ်တာနော်တိတယ်ခေါ်တာနော်ပြန်ပြောမယ်တစ်ခါအမိနာမကယုတ်ကေဒီတော့ဝေဒနာအောက်တင်ညာသင်္ခါရဝိညာဉ်လို့အမိနာမ၅ခုပြီးရဲ့ဒါအရှုခံနော်ဒါဟုတ်သဘောပေါက်ရင်တက်ကရောက်သဘောပေါက်မယ်တက်ကတကြီးပြုတ်မှာနော်အဲ့သူ့ရဲ့အမိနာမကိုခါအ내ပြန်ပြီးတော့ဘာသာပြန်မှာဆရာတော်ကြီးဒီပေါက်ပြန်ပြီးထားတာမှာကြည့်လိုက်တော့ရုပ်ဆိုတာကဖောက်ပြန်မှုသဘောလို့ပြန်ပြီးထားတယ်ဖောက်ပြန်မှုသဘောဒီသဘောတရားရေမြုပ်လိုပဲဥမာပြထားတယ်ရေမြုပ်နဲ့တူတယ်တဲ့ရေမြုပ်တရားဘုန်းတို့ဒီဒီဖြစ်တော့တွေ့ပါတယ်ဒီအဆွေပလင်းတွေဖောက်ကလေးဖောက်တယ်အမြုပ်ထမလားဟမ်အဲ့အမြုပ်ကလေလုံးလေးနေနော်ဒီကြည်ကြီးနဲ့ပြောက်သွားအောင်လားအဲ့ဒီသဘောလိုဖောက်ပြန်တဲ့သဘောတရားတွေ့ရင်ဒါရုပ်ကိုမှတ်ပါတဲ့အတုံးခဲမြူနေနော်အဲ့ဝေဒနာကြတော့ခံစားမှုသဘောပင်နာခံစားမှုသဘောကြရတယ်။သူကြတာရေပွက်ပမာပွက်ထားလိုက်တာနော်ရေပွက်ပမာ။ပညာကြတော့မှတ်သားမှုသဘောလို့ကြရတယ်။သဘောတက်တယ်နော်အထဲမပါဘူး။သူကြတာတန်လျရလို့ဥမာပေးပါတန်လျနဲ့ပြပါတယ်။သင်္ခါရကြတော့စိတ်ဆော်မှုသဘောစိတ်ဆော်မှုသဘောတက်တယ်။ကပြောတော့နဲ့တူတယ်တဲ့စိုက်ကြည့်ရင်အနှစ်သာရရှာမရကပြောတော့နဲ့တူပါတယ်တဲ့ရတယ်ကပြောတော့များစိုးစားယူခွာကြည့်လိုက်ရင်နောက်ဆုံးပြန်မှအနှစ်တခုမှရှာမရတယ်လို့နော်နောက်ဝိညာဉ်ကြတော့အထူးသိမှုသဘောလို့အနှစ်ပြန်ပေးထားတယ်အထူးသိမှုသဘော မျက်နဲ့နဲ့ดูပါတယ်တဲ့မျက်နဲ့ดูပဲတကယ်မဟုတ်ဘူးတဲ့ဒါတော့အလုံးတွေ့နေရတယ်ခုနေတိလိုက်တာမှာမငါနေတဲ့အိမ်ကိုနေတဲ့အိမ်လို့ညှက်လိုက်တယ်ဆိုရင်အိမ်မပေါ်မလာဘူးလားအဲပေါ်လာတဲ့အိမ်ပုံဟာကျွန်တော်ခင်ဗျားဤလို့ပြောလည်းမပြောတော့နဲ့ပြီးပြောက်သွားတယ်အဲ့ဒါမျက်နဲ့ဆိုရင်တော့အမှတ်တမဲ့ဆိုရင်ငါ့အိမ်ထင်လိုက်တာမှမဟုတ်ဘူးဟုတ်ပါရဲ့လားအခုအမေလို့ပြောလိုက်ရင်လည်းမျက်နှာအမူအရာပေါ်မလာဘူးလားအဲပေါ်ရင်ဆိုပြောက်သွားတယ်အဲ့ဒါကိုအမေထင်လိုက်ရင်မျက်နဲ့လို့ပဲမဟုတ်ဘူးနော်အထူးသိလိုက်တယ်ဆိုတာအာရုံသိလိုက်တာနော်သူကပို့ပြီးပြောတာဒီအကူတော်ရှင်းနေတယ်နော်ဆက်ဆက်အောင်အဲ့ဒီငါးခုကိုခန္ဓာငါးပါးလို့သုံးထားတယ်သုံးထားတာနော်ဒါဖျားစာပြေရနော်ကျန်ကန်လက်ထုတ်လို့မရဘူးနော်ခန္ဓာဆက်စကားလေးကိုပုံရွာကြည့်တော့အစုလို့ခေါ်ထားတာဘူးအစုဆိုတော့ဒီငါးခုကကွဲမနေဘူးပေါင်းစုနေတာအဲ့တော့ပေါင်းစုတဲ့သဘောရှိပါတယ်ဒီပေါင်းလိုက်ပါဒီစာပြေမှန်ကတူနော်နှစ်ကြာတော့အားဘုန်းကြီးတို့နှစ်ပေါင်း2500ကျော်ဆိုတော့အားယုတ်ကတစုဝိညာတစုစာထဲမှာနော်ယုတ်ကြောင်းဟာယူဘက်ခန္ဓာဆိုယုတ်ကြောင်းသိရတယ်ဝိညာဆိုဝိနေခါခန္ဓာကြောင်းတာယုတ်ခါအများကြီးအများကြီးထားတာနော်အဲတင်ညာဆိုတင်နေတဲ့တင်ရဲ့ခန္ဓာကြောင်းသင်္ခါရခန္ဓာဝိညာခန္ဓာကြောင်းစာရေးတော့တစ်ပိုက်ချင်းရေးရတယ်ဟုတ်ပါလားဒါမှလို့အဲ့ငါးခုကခန္ဓာငါးပါးလို့သုံးထားတာတစ်ပေါင်းလေးလို့ပြန်စုအားမှာဟုတ်ပါတယ်နော်အဲ့ငါးခုဒီပေါင်းစုလိုက်တော့ဘာပေါ်မလဲအဖြစ်တူထုတ်ရတယ်အဲ့တော့အဲ့ဒီငါးခုပေါင်းလိုက်ခါမှာအာယုံတိသဘောပေါ်ရဲ့လို့ပဲအာယုံတိသဘောတစ်ချက်ပေါ်လိုက်တာလေလို့ပဲပါမျက်စိမှာသွားပေါင်းရင်အခင်းအာယုံတိတစ်ချက်ပေါ်လိုက်ပြီးပြောက်သွားတယ်ဒီငါးခုပေါင်းတာနော်အဲ့နားမှာဆိုရင်လည်းပဲအတန်အာယုံတိတစ်ချက်ပေါ်လိုက်တယ်ဒီငါးခုကနားမှာသွားပေါင်းရင်အာယုံတိအတန်တိတစ်ချက်ပေါ်ပြောက်သွားတယ်နှာခေါင်းမှာပေါင်းရင်လည်းပဲအနံ့အာယုံတိဖြစ်ပြီးပြောက်သွားတယ်ရှာမဆိုလည်းရတာအာယုန်ဒီကိုမဆိုရင်လည်းဓာတ်သုံးပါးခေါ်တယ်ပထမဆိုတာအကျန်အနုဧသောကအပြောအမှန်ဧသောကအပူအေဝါယောကအပြောအမှန်နော်ထောက်ကံလူကြီးခေါ်တယ်ဓာတ်သုံးပါးကိုတိတိကျကျပြီးပြောက်သွားတာပဲဒါပါပါသိနိုင်မှာနော်ပြီးရင်နောက်စိတ်မှဆိုရင်လည်းဒီငါ့ဘဝမှာမှီဖြစ်လိုက်ရင်လည်းပဲအာယုန်အမူအရာပုံစံတိပြီးတော့ပြောက်သွားတာအဲဒီငါ့ကိုပေါင်းစုခံမှာအာယုန်တိဖြစ်ပါတယ်လို့မှတ်ရမယ်အရေးကြီးဖြစ်တယ်နော်အနည်းငယ်ခက်တယ်နော်ကလေးသည့်တဏ္ဍလူသည့်ရဲ့အတိမျိုးဖုံဘူးနော်ဖရာတည်ခဲ့တာနော်အဲ့တော့ဒီငါးခုမှာတခါတမုထားအောင်ဘုရားထပ်ပြောပြပြီးဥမာအရှင်နော်ဒီရှင်နာဂရေနဆိုတဲ့ယဟန္တာကြီးကိုဒီအိန္ဒိယနောက်ပိုင်းမှာနော်တာနာနောက်ပိုင်းမှာမိလိနမင်းကြီးဆိုတာအမနာအမေးကောင်းတဲ့ဘုရင်ကမေးဘူးတယ်ပိရိကတ်ကြီးမေးတာနော်သူမရှင်းတာတွေမေးခဲ့တာအမနာမေးကောင်းလို့အဲ့မှာအရှင်ဖေဟာတဲ့ဖေဟာဖေဟာနဲ့မြတ်စွာဘုရားရှင်ဒီအခက်ခဲဆုံးကိုဘာကိုဖော်ထုတ်ခဲ့တာလဲဒီလိုမေးတယ်နော်ဟုတ်သိမပညာရှင်တွေဆိုရင်မာနျူတန်ဆိုလဲနျူတန်ဟာအခက်ခဲဆုံးနေရာမှာတခုဖော်ထုတ်ခဲ့တယ်မလားနော်အတမ်ဆိုလဲအတမ်လို့ဖော်ထုတ်ခဲ့တယ်အာခိမီးဆိုလဲနေရာမှာဖော်ထုတ်ခဲ့တယ်နော်အဲ့တော့ခက်ခဲတဲ့အမှန်တရားတစ္ဆာကြီးပေါ့နော်ဒီအမှန်တွေကိုဖော်ထုတ်ကြတာနာမည်ကြီးကြတာအဲ့တော့ဖခင်ကလည်းပဲဘယ်လိုအမှန်တရားအခက်အခဲဆုံးဟာကိုဖော်ထုတ်ခဲ့တာလဲလို့ဒီလိုမေးတာအဲ့တော့မင်းကြီးတဲ့ဥမာပြောမယ်တဲ့သင်ဟာပင်လေဇက်ကိုတွားပြီးတော့နေလေးနဲ့တွားပြီးတော့တဲ့ပင်လေရေကိုလက်ခုပ်နဲ့မြည်တဲ့ဟောမိခိုင်းတာလေပင်လေရေမိခိုင်းတာနော်အဲ့တော့ဘယ်လိုအရသာရှိမလဲလို့မေးတဲ့အခါမှာမလားဖခင်တဲ့ငံပါမယ်တဲ့ငံပါလိမ့်မယ်တဲ့နော်အမီးတဲ့ပင်လေရဲ့ကိင္ကယမုနာစားတဲ့အရတာမလူရဲ့မြစ်တည်းတဲ့စီးစင်းတာမြင်သလားဆိုတော့မြင်ပါတယ်နော်ပင်လေရဲ့ဝင်နေမြစ်တည်းအရတာတူပါမလားမတူနော်ကောင်းပြီအဲ့တော့မင်းကြီးတဲ့အဲ့အငံအရတာတစ်မျိုးလေးရနေပြီတော့တဲ့မြစ်ကအရတာတွေပြန်ခွဲထုတ်ပေးပါတဲ့စင်သာပြန်မလားဘေးရန်ကောင်းခံဖြစ်နေအောင်ထင်တယ်တဲ့ဆိုနော်အဲ့ဒါမှလွင်လွယ်ပါလေဦးမယ်တဲ့ဒီအာယုံတစ်ချက်နားမှတစ်ချက်သိလိုက်တယ်စိတ်မှာပုံသိလိုက်တယ်အဲ့ဒီတစ်ချက်ကလေးမှာဒီယုံဝေဒနာပညာသင်္ခါရဝိညာဉ်นี่ပါဝင်ပေါင်းစပ်တော့ဘုရားဖွဲ့ထုတ်ပြရတာဟောပါ့လားဓမ္မတာဘုံသဘာကြပါနော်ဘုရားညံတော့ဓမ္မတာဘုရားညံတော့အတုမရှိစွာဘုရားယုံလို့ရမှာဟောပါ့လားခုနကတရားထိုင်နေနာလာကျင်နာရွာလေးလျှောက်ကြည့်ပြီးတော့ယုံနံခွဲလို့ လွယ်ကူသိတဲ့ဒီမျိုးလောက်ကတော့ဒါတဘာမကြဘူးကလေးတော်သိတဲ့ဒီမျိုးဟုတ်ပုံတယ်နော်ဘုရားကလေးတော်ဒါသိတာနားလည်လားဒီလိုမဟုတ်ဘူးနော်အဲ့တော့နားလည်ရမှာကအာယုံတော်တိုက်ချိန်လေးမှာအာယုံတိတိဆိုင်ကလေး၌ဒီကယုတ်ဝေဒနာတင်ညာတေခဝဉ္ဇဉ်ဆက်သဘောတရားပေါင်းစုတော်ဖရာဆွဲကြပြီးဖော်ထုတ်ပြခဲ့တာနားလည်လားဓမ္မတာခန္ဓာ၅ပါးသောပေါက်တယ်ခေါ်မယ်အဲ့တော့ရှေ့ကြဘုရားမတွေ့နိုင်နော်ရှော့မဟောစီရင်ဘုန်းကြီးကနော်အဲ့တော့ကိုယ်တကာလေးပြန်ကြည့်ပါဆင်းရင်ဟောလေရှော့မဟောနဲ့နော်တော့ပေါ်ရလားဘုရားဖះကဲ့ရာကြမှာဆိုလို့နဲ့လည်းကြပြီနော်ဒါကြီးကရုပ်ပဲမတိတာယူတိတာနာမယ်လွယ်တကူသွားမလုပ်နဲ့နော်တာရတာမနှတ်မှန်တာပေါ့အဲ့လိုတူမလုပ်အောင်တော့ပေါ်ရလားတော့ပေါ့တယ်နော်အဲ့တော့ကဲကြည့်အောင်ဒီတော့ကြာပြီနော်ဆက်အောင်နော်ဒါဖက်ကပြောအောင်ဒီအာယုန်တိတဘောတရားဒီအောင်တော့တက်ချိန်မှလာနေပေါ်ပြီးတော့ပြောက်တာအများရန်ရှိမနေဘူးတယ်မှတ်တာနော်ဒီကိုယ်လုံးထဲမှာအသားထဲမှာလည်းရှိမနေဘူးမျိုးလုံးထဲမှာလည်းအများရန်ရှိမနေဘူးနားထဲမှာနှာခေါင်းထဲမှာရှားထဲမှာနော်အများရန်ရှိမနေဘူးခန္ဓာ၅ပါးဆိုတဲ့အောင်တည်သဘောတရားဟာကိုယ်လုံးကြီးလည်းမဟုတ်ဘူးကိုယ်လုံးထဲမှာလည်းမရှိဘူးအပြင်မှာလည်းမရှိဘူးဒါအောင်နားလည်ရမယ်နော်ဒီသဘောတရားနားလည်သွားမှတရားရှုလို့ရမှာအဲတော့ဒါကိုစောင့်နေစောင့်တော့ဥမာပြောအောင်နော်ပုံလေးချအောင်စောင်းနေစောင်းနေဥမာချအောင်နော်ဒီဘုရားရှင်ဟာဒီတက္ကရာတိသဘောတရားကိုနားလည်အောင်တဲ့ဒီနေ့ဥမာပေးပြီးတော့ဟောခဲ့တာကိုဓမ္မကုဆရာကြီးဟောတာတစ်ဆင့်မှမှတ်သားခဲ့ရတာနော်ဒီစောင်းသမတ်တရားဟာတဲ့စောင်းကျိုးကိုတိခတ်ပြီးတော့ဘင်းရဲ့နန်းတော်အိမ်နဲ့မလန်းမကန်းသွားတယ်တဲ့ဘင်းရဲ့အောင်းနိုင်ကြတော့စောင်းသမတ်ကိုခေါက်ခိုင်းပြီးတော့ဘာတောင်းဆိုလဲဆိုတော့အနာကြတော့အမောင်စောင်းသမတ်ကစောင်းတန်ကိုကြည့်ကျင်တယ်လို့ဆိုခဲ့တယ်အဲ့တော့စောင်းတန်ကိုကြည့်ကျင်တယ်လို့ပြောတာနော်အဲ့တော့စောင်းသမားကပြန်ဖြေတယ်ပင်ကြီးတဲ့စောင်းတန်ကြည့်လို့မရပါဘူးတဲ့ကျိုးတီးလုံးနိုင်မိတာပါလို့သူကဖြေခဲ့တယ်နော်ဖြစ်နိုင်ဘူးတဲ့စောင်းအိုးထဲမှာစောင်းတန်နေရာရှိနေရမယ်သူထင်တာဒါတော့ဖတ်တာဖြေရမယ်တီးတိုင်းထွက်ထွက်လာတာဖြေရမယ်အဲ့တော့စောင်းအိုးယူငါ့ကိုပေးဆိုတော့ပေးလိုက်ရတယ်နောက်အပေါက်ကလေးကတန်လို့ကြည့်တယ်စောင်းတန်မတွေ့ဘူးမကြီးကိုခွဲစိတ်ကြည်သားဆိုလေးစိတ်ခွဲတောင်းတာဖြတ်မလာဘူးခြေစိတ်ခွဲကိုဆက်လာပါမလားဆက်ကြောင်စိတ်ခွဲတယ်နောက်ထောင်းစုခြေပလိုက်တော့အသားထဲမှာရှိမလားပုံမလားဆိုခြေလိုက်တာလေဖြတ်မလာဘူးနောက်မီးရှို့ခိုင်းပင်ရှောင်းရှာနေရနော်မီးရှို့လေပဲသူကအသားဖြတ်မလာဘူးပြန်ဖြတ်တော့ရေဖြော်လိုက်လည်းဖြတ်မလာဘူးကျော်ရိုက်ပြောရင်းနဲ့ဘယ်ယူလာလားတောင်းတာမရှိတာလားနော်တောင်းတာကရှိပါပဲသူအရှာလွဲတာဟုတ်ပါလားဒါပြင်တောင်းတန်ဒီအားလုံးဖြေလို့ရပြီကျိုးထဲမှာလည်းအတန်ရှိပါမလားအသားထဲမှာရှိပါမလားဝင်ကောင်းထဲမှာရှိပါမလားအဲ့အတူမှတ်ပါတဲ့နော်ဒီကိုယ်လုံးကြီးကတောင်းအိမ်နဲ့တူတယ်အယိုးထဲအသားထဲမျက်လုံးထဲနားထဲမှာတိတဘောခန္ဓာ၅ပါးတိတဘောတရားမရှိဘူးတိတာရှိနေမယ်ဆိုရင်အဲ့ပြောလည်းတိနေမှာပေါ့မှတ်ပါလားဟောဒီလိုမဟုတ်ဘူးနော်အာဟုဘတိုက်ချိန်မှာယုံနာပေါင်းလုံးခဏတာတိကိုရပြောက်ထွက်သွားနဲ့လည်းရပြီနော်ခန္ဓာ၅ပါးသဘောနော်တရားမှန်နော်ဒီကိုယ်လုံးကြီးကိုခန္ဓာ၅ပါးသွားမြူနေနော်ကိုယ်လုံးကြီးကမြင့်မြင့်ထဲခန္ဓာကြီးသဘောရလား32ပါးသောကုဋ္ဌာဏပေါင်းစုတဲ့ကုဋ္ဌာဏပေါင်းစုရဲ့ခန္ဓာကြီးသဘောတယ်နော်ခန္ဓာ၅ပါးမဟုတ်ဘူးနော်ဖျားပြတဲ့ခန္ဓာ၅ပါးအာုံတော်ရတိုက်ချိန်မှာပေါ်တဲ့ခန္ဓာ၅ပါးသဘောရလားကောင်းပြီအဲ့တော့ဥပမာအားဖြင့်နဲ့စောင်းကျိုးတီးတဲ့အချိန်လေးမှာလာစောင်းနာထက်တယ်လို့ပဲတိတဘောဉာဏ်မြေတဘောခန္ဓာဆိုရယ်ခန္ဓာ၅ပါးတိတဘောတရားဟာစောင်းတန်လို့ပဲအောင်သွားတိုက်ချိန်မှာပေါ်ပြီးပြတ်ထွက်သွားတာအများကြီးရှိမနေဘူးနားလည်ညာလားအဲ့တော့အယူဆမှားကိုခင်ဗျာထောက်ပြတယ်စောင်းအိမ်ထဲမှာစောင်းတန်ရှိနေတဲ့ထင်မှန်မလားမှားမလားဒါပေမဲ့ကိုယ်လုံးထဲမှာရုပ်ဝေဒနာတင်ညာတင်္ခါရဝဉ္ဇဉ်ရှိတဲ့ထင်မှန်လားမှားလားကြံပြောမယ်ကောင်းလေးရကြိုက်တယ်ပေါင်လေးရနာတယ်ပြမကျင်တယ်တက်ကကြိုက်တယ်လို့ထင်မှန်လားမှားလားဟုတ်လားထိနေပြီနော်တရားထိုင်ရင်လည်းကိုယ်လုံးလေးရနာတာကိုယ်လုံးရဝေဒနာထင်မှန်လားမှားလားဟုတ်တယ်မှားနေတယ်ရင်းရပြောမှောက်မှားလားငါကိုယ်လုံးလေးကဝေဒနာငါရှုတာလို့ဝေဒနာပြောက်အောင်ငါလိုက်မယ်ဝေဒနာဆုံးအောင်လိုက်မယ်လို့ကိုယ်လုံးလေးကထင်ထားပြီးနေလို့ရှိရင်ဒီတန်ငါရဆိုရင်မှန်လားမှားလားမှားတယ်သဘောလားဝေဒနာဆိုတာသဘောတရားခန္ဓာ၅ပါးထဲမှာပါဝင်မှာလားအဲတော့အာယုတိဆိုရင်ဝေဒနာပါရတယ်မှတ်ခံစားမှုပါရတယ်မှတ်သားတဲ့တင်ညာပါရတယ် သိတော်သင်္ခါရပါရတယ်သူပြည့်ဝဉ္ဉေပါရတယ်ယုတ်ဒီပေါင်းတော်ရတယ်အဲ့ဒီမှာတပေါင်းနဲ့လွတ်လွတ်တာပြီးရင်ပြောက်ထွက်သွားတာအဲ့တော့ကိုလုံးတည်းကဝင်လာရှိနေတဲ့ထင်နေဒီဘုရားမှန်လားမလားပါနေတယ်ဒီမိုင်းကြီးနဲ့ရှုနေနေဗံပေါ်ပါမလားပေါ်ဘူးလွဲနေတယ်စရိယအရှုကခန္ဓာ၅ပါးပေါ်မှာအမြင်မရှင်းတဲ့ပုံကိုဒီတရားရှုနေဗံမပေါ်နိုင်ဘူးဘုလိုငငယ်ကတောက်ကြခဲ့တာသဘောရလားငငယ်လေးကဝါသနာဘလို့ခဏခဏတရားထိုင်တာနေဗံမပေါ်ခဲ့ဘူးသဘောတယ်နော်ဒီခန္ဓာ၅ပါးသဘောပေါက်တော့မှဒါနေဗံမဲလို့ရဲ့ဒီနေ့ကျန်ကန်အရာပုံလို့ပြောရတော့သဘောရလားကနငါးပါးပေါက်မှာနော်ပြောနိုင်မှာနော်ဒါကနငါးပါးအမြင်ရလဲဖျားရှာခဲ့တဲ့အမြင်တဏ္ဍာလူတွေရှာလို့မရမသိနိုင်ဘူးတရားတရားထိုင်ကနငါးပါးအတိမမထင်နဲ့မသိနိုင်ဘူးဟုတ်ပါလားသူကမသိတော့ထိုင်တာထိုင်ပေါက်လာလိမ့်မယ်ဆိုရင်အဲ့ဒါမှားလို့အပြောမှားလို့ဖျားအကူကြီးမရှိဘဲနဲ့ကနငါးပါးသဘောပေါက်လို့တစ္ဆာမြင်တာဟာဖျားနေတယ်ကွာပြည့်စည်အောင်တော့နှုတ်ဦးပဲရှိတယ်တယ်လေနော်ပြန်ပြောမယ်နော်ဖျားအကူကြီးမရှိဘဲနဲ့ကနငါးပါးသဘောပေါက်ပြီးနိဗ္ဗာန်ပေါ်လာသည်ဖျားပြစ်စီတာလူဦးပဲရှိတယ်။ဟုတ်တယ်လား။ကိုယ်တိုင်ကိုထိုင်ရင်းနဲ့ခန္ဓာ၅ပါးကိုတကယ်မသိဘဲနဲ့ဣဗံမြင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်ဟာပြစ်စီတာဗုဒ္ဓပဲဖြစ်ရမယ်။ကြောက်ဖို့ရရှားကြည့်မိဦးတယ်။ဟုတ်လားဗျာလို့ပြစ်စီတာဗုဒ္ဓအလောင်းတရားမှာဒီခေတ်မှာရှိသလားဆိုတော့ဘုရားလေးတဲ့ဖျားသာသနာအတွင်းမှာမရှိပါဘူး။ယန္တခုဖတ်လိုက်ရတယ်နော်။ဖျားပွတ်တော်မယ်ဆိုတဲ့အခါပြစ်စီတာဗုဒ္ဓတပါးဖျားပွတ်တော်မယ်ဆိုတာခန္ဓာဝင်ကြသွားတယ်မရှိကောင်းဘူးဖျားပွတ်နေဖျားတန်တော်သူမနေကောင်းဘူးဆိုတော့ကြားဘူးလေနော်အဲ့တော့ဟာသာနာတွဲမှာပြည့်စည်တာဗုဒ္ဓမှာပေါ်ကောင်းအလောင်းနေရာတစ်ချိန်မှာတရားမပါဘူးနည်းနည်းလားပြည့်စည်တာဗုဒ္ဓအလောင်းနေရာမှာပါဘူးနော်ကိုယ်တိုင်ကိုထိုင်နေပောက်တဲ့ပုဂ္ဂိုလ်မရှိနိုင်ဘူးနည်းလိုက်ပြီလားအဲ့တော့ခန္ဓာ၅ပါးကိုသဘောပေါက်အောင်ပထမဖျားပိတ္တနီယူရမှာယူလို့ပေါက်ပြီးမှဒါနိဗ္ဗာန်မျိုးလို့သိပြီးမှထိုင်ရမှာဒါကကြောင့်ရင်ဖြစ်မနေဘူးလားအထိုင်နဲ့နေကပေါ်မှာမဟုတ်ဘူးနော်ဒီလိုမဟုတ်ဘူးနေကပေါ်တယ်ဆိုတာခန္ဓာ၅ပါးကိုတိမပေါ်မှာဘူးအဲ့တော့ကိုယ်ကထိုင်ရင်နေကပေါ်သွားလိမ့်မယ်ဆိုရင်ဒီပုဂ္ဂိုလ်ကမှားနေတယ်ပြန်ကရပြောနေတာနော်လွဲစရာမရှိဘူးနော်ပြန်ပြောမယ်ကိုယ်တိုင်ကိုထိုင်ဖြစ်ပြလိုက်ရင်နဲ့နေကပေါ်တယ်ဆိုရင်ဒီပုဂ္ဂိုလ်ကပြည့်စရာဗုဒ္ဓအလောင်းလည်းဖြစ်သွားမယ်ဖြစ်နေရမည်လို့နော်သူဒါသာနှစ်သားတော်လေးမှမပေါ်ကောင်းဘူးအဲ့လိုက်ပြီလားအဲ့တော့ကိုယ်တိုင်ကိုဖြစ်ပြဆိုရင်နဲ့ရုပ်တွေနဲ့ကိုယ်ကိုတိုက်တူခွဲပြီးတော့ဟာဒါကမြင်သွားတယ်ဆိုဒီပုဂ္ဂိုလ်ကြီးမှားနေတယ်လို့ပြောရမယ်။မဖြစ်နိုင်တာလို့ပြလား။နားလည်ပြီနော်။အဲ့တော့ခန္ဓာငါးပါးသဘောပေါက်အောင်ဖျားပေးတဲ့နည်းကိုတစ်ဆင့်နိုင်ရမယ်။နိုင်ပြီးတော့နိုင်ရင်းနဲ့သဘောပေါက်လို့အော်ဒါနိဗ္ဗာန်သားပဲလို့သိပြီဆိုတော့မှပရမအတိယဆိုတော့မှဆက်ကျင်ရမှာ။နားလည်ပြီလား။သဘောပေါက်အောင်နိုင်ရမှာနော်။ဒါမှမဟုတ်ဆရာအရင်ရှာပါလို့ဖျားဟုတ်ရဲ့လား။သဘောပေါက်လား။တခြားမကြီးနေဘူးလို့ရှင်သာရိပုတ္တရာကြီးအမတန်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်ကြီးနော်။ဒါပေမဲ့ဆရာနဲ့မှပေါက်တာစဉ်းစားစဉ်းစားရှင်အစိမထင်တဲ့တွေ့တော့မှယေရမဟိရပပကထာနော်အကြောင်းရင်းဆက်တတ်တယ်ပြောလိုက်ခံမှညနေရှင်းပြီးတော့အော်ဒါလိုပါလားသိသွားတာနားလည်ပြီနော်အဲ့ဒါမှစပြီးတော့မြင်တော့တာဆက်ကဆက်ကကျင်းတော့မှနောက်ယဟန်တာသွားဒါတမယဟန်တာကြီးတောင်ဖျောက်တရားနာသေးတာရှင်ကတခြားလူတွေဟောတော့တယ်ကနာရင်းနဲ့ယဟန်တာပါလားကဲစဉ်းစားဒီကကျန်တဲ့ပုဂ္ဂိုလ်ညာကိုယ်တိုင်ကိုထိုင်ရင်းနဲ့နေပါမတိသေးပဲနဲ့နော်ထိုင်ရင်းနဲ့နေပါမြင်မယ်ဆိုဟုတ်ပါမလားဒီဟာစဉ်းစားနေတော့နော်ပြောခန္ဓာညောတော့နေပါလို့ဆိုထားတာခန္ဓာ၅ပါးရဲ့ချုပ်ငင်းပုံမြင်နေပါပေါ်ပြီလို့ဆိုထားတာအဲ့တော့ခန္ဓာ၅ပါးသွားပေါက်တဲ့နေ့နေပါပေါ်တဲ့နေ့ပဲအဲ့ဒီမိတယ်ရှိအရှင်ပြန်နေပါပေါ်မှာတော့ဘာဆက်လို့ကြာလို့ဒီလေစဉ်းကြံလို့ရတယ်နော်ကန္တာကံနဲ့လည်းဖြည့်ချင်းလို့ရတယ်အဲ့တော့နိဗ္ဗာန်မြင်လို့ပူကျင့်ရတယ်သူပြောရမှာနော်မြင်မှကျင့်ရမှာမြင်မဲ့ကျင့်လို့မရဘူးဘာလို့တဏှာအစချက်တာ ው သဘောပေါက်လားတဏှာမရှိနိဗ္ဗာန်နိဗ္ဗာန်ခေါ်တာ ው အဲ့တော့စိတ်ကူးတွေဆက်နေတယ်အဲ့အာယုန်တွေဆက်ပြီးတော့နိဗ္ဗာန်ပေါ်ရမှာလားပေါ်ဦးနော်ဒါပြင်အစက်ပြတ်အောင်ကခန္ဓာ၅ပါးသဘောပေါက်လို့အာယုန်သွားတိုက်ချိန်မှာပေါ်တာ ው အရှိရှိတိုင်းဉာဏ်ဦးစီးတဲ့နောက်စိတ်ကအာထုတော့ဝိဇ္ဇာဉ်နဲ့ရှုပ်လိုက်တဲ့အခါမှာခန္ဓာချုပ်တာတွေ့သိပြီဆိုတော့မှဒါနိဗ္ဗာန်မျိုးတူတော့ပေါက်ပြီနားလည်ပြီလားပေါက်ရင်မလို့ဒီကျင်ရအောင်ပါသဘောရလားအကျဉ်းရင်ပေါ်မှာခန္ဓာအကျဉ်းရင်ပေါ်ပြီးနေမှာပု္ပ္ပစာတဏှိတိလို့ဖြေရပြီဆိုရင်အဲ့ပု္ပ္ပစာကောများစွာလားတွက်နေရအောင်ပါနားလည်ရလားအဲ့တော့အကျဉ်းကြီးရှူတိုင်းလဲပေါ်မယ်ထူတိုင်းပေါ်မယ်မြင်တိုင်းကြားတိုင်းရှိတဲ့အကုန်ပေါ်မှာပေါ်တိုင်းပေါ်တိုင်းကိုတဏှာမလာအောင်အကျဉ်းမျိုးသာဒီကျင်ရမယ်ဒါမဲ့ကိုဖရာကယုဒနာမထားဘူးဘာဝေတရလို့မပြောဘူးလားပွားများတဲ့တရားလို့ပြောတာ နဲ့လိမ့်မိတာအဲ့တော့စစာရင်မြင်တဲ့နိဗ္ဗာန်ဒီလောကီမဲ့ခေါ်တယ်ဘယ်လိုခေါ်မှာလဲလောကီမဲ့ဝတ္တနာတရားစာတာနဲ့လိမ့်ပြီနော်တရားစာပြီးတော့မှဝတ္တနာတွေကစပြီးတော့မှဖြေတိုးပြီးတော့လောကုတ္တရာနဲ့ဖြစ်အောင်ကျင့်ရတယ်အမြင်ရှင်းအောင်ကျင့်ရတယ်ဒီတဲ့အလုံးအရတမေဖြစ်အောင်ကျင့်ရတာဟုတ်ပါလားဒီစိတ်နေတော့တရားမှန်နော်ပြီးတော့ခန္ဓာ၅ပါးတော့မပေါက်သေးပဲနဲ့အရှိကံတရားမသိသေးပဲနဲ့တရားထိုင်လို့ကခရီးမရောက်ဘူးလို့ခွန်ကြီးကရေးရေးပြောရမယ်ဆရာတော်ကြီးလည်းပြောပြီးသားတက်ကရီတန်းလဲနေဆိုရင်ကွယ်သိအောင်ရှုသိပါမပေါ်ဘူးလို့ပြောပြီးသားနဲ့လေလားဒီတော့ဟာစောင်းအိမ်ထဲမှာစောင်းတာရှိတဲ့ထင်မှန်မလားမှားမလားအမေကိုလုံးထဲမှာဝေဒနာရှိတဲ့ထင်မှန်လားမှားလားဟုတ်တယ်ကိုလုံးထဲကဝေဒနာထင်တယ်မှားတယ်ဟုတ်ပါလားကိုလုံးကြီးထင်တာကမဟုတ်တော့ဘူးနော်ကိုယ်လုံးထင်တဲ့အကြောင်းကမနှောမှာပေါ်တဲ့ပုံရိပ်ကိုအထည်ထင်လို့ကိုလုံးဖြစ်ရတာ။ဟုတ်ပါရဲ့လား။မနှောတကားပေါ်တဲ့ခန္ဓာ၅ပါးကိုသူအထည်ထင်လို့မလို့ငါကိုလုံးလေးကအနာငါကိုလုံးလေးကဝိညာဉ်ထင်တာကိုဒီကလွဲနေတာပေါ့။နားလည်ရလား။ဆက်ပြောမယ်။တောင်းတန်ထဲမှာတောင်းရင်ရှိပါမလား။ဒါကတော့သိရခန္ဓာ၅ပါးထဲမှာမရှိဘူးလို့ဆိုရမယ်နော်။ကိုလုံးမရှိဘူး။နောက်စောင်းအိမ်ကြီးကိုစောင်းတန်လို့ပြောမယ်။မှန်မလားမှားမလား။ဟုတ်တယ်နော်ဒီကိုယ်တော်ကြီးကိုခန္ဓာ၅ပါးပြောမယ်မှန်မလားမှားမလားဟုတ်မှားတယ်ပြောချလိုက်တော့ပါလားတိသဘောတရားနဲ့ကိုလုံးကြီးကဘာမှမဆိုင်ဘူးနော်တိဘောတရားတတ်ကိုလုံးကြီးတတ်တယ်လေပြီလားဟုတ်ပါတယ်နော်စောင်းရင်ကြီးကိုစောင်းတာပြောမှားတာပဲအကြောင်းတော့မကင်းဘူးသူတော့စောင်းတာမဟုတ်ဘူးဟုတ်ပါလားအဲ့ဒီလိုပဲကိုလုံးကြီးကတိသဘောတရားမဟုတ်ဘူးတိဘောတရားဆိုရင်အမြဲတမ်းအဲ့လေတိနေမှာပေါ့နားလည်တာနားလည်တယ်နော်တခါသောင်းတန်ကိုစောင်းအိမ်လို့ပြောမယ်မှန်လားမှားလားပြခန္ဓာ၅ပါးကိုဒီကိုယ်လုံးကြီးလို့ထင်မယ်မှန်လားမှားလားမှားနေတယ်ခန္ဓာ၅ပါးတိသဘောလေးပြောတာကိုလုံးအထင်ဟုတ်ကောမဟုတ်ဘူးနားလည်ပြီလားလိုက်နိုင်ကြရလားဒီမိအမှားလေးချက်အမှားလေးချက်နော်ဒီတက်ကလေး20စောင်းပြချက်ပြန်ဖတ်ကြနော်အရေးကြီးလို့ဘုရားစောင်းလေးပြန်ရေးပြထားတာအဲ့တော့စောင်းအိမ်ထဲမှာပြန်ပြောမယ်နော်ထဲနှစ်ခုကိုယ်နှစ်ခုမှတ်အောင်လို့ထဲနှစ်ခုကိုယ်နှစ်ခုနော်စောင်းအိမ်ထဲမှာစောင်းတယ်စောင်းတယ်ထဲမှာစောင်းအိမ်ကိုယ်လုံးထဲမှာခန္ဓာ၅ပါးခန္ဓာ၅ပါးထဲမှာကိုယ်လုံးဟုတ်ပါလားဒီနေ့ကိုယ်လုံးထဲမှာတည်တဲ့ဘောတည်တော့လို့ကိုယ်လုံးဒီကအယူဆမှတ်တာနော်တခါစောင်းအိမ်ကိုစောင်းတယ်စောင်းတယ်ကိုစောင်းအိမ်ကိုယ်လုံးကြီးကိုတည်တဲ့ဘောခန္ဓာ၅ပါးအတိတော်ခန္ဓာကကိုလုံးကြီးတစ်ထင်မလားအမားသိတဲ့ရမလားကြားရမလားအထင်းတူကူနော်စောင်းအိမ်ထဲမှာစောင်းတယ်စောင်းတယ်ထဲမှာစောင်းအိမ်စောင်းအိမ်ကိုစောင်းတယ်စောင်းတယ်ကိုစောင်းအိမ်ဆက်ဆိုပါဦးစောင်းတယ်စောင်းတယ်ထဲမှာစောင်းအိမ်စောင်းအိမ်ကိုစောင်းတယ်စောင်းတယ်ကိုစောင်းအိမ်အမေဒါရီအမြင်မှားလားအမြင်မှားလားအမြင်မှားအမေတရားထိုင်တဲ့အခါမှာပေါ်တဲ့အမှုရရဲ့ကြီးကိုအထည်ထင်ပြီးကိုယ်လုံးထင်လိုက်တယ်ပြီးတော့ကိုယ်လုံးထဲမှာနာတာပါလို့ဆိုအဲ့ပုဂ္ဂိုလ်ကမှန်လားမှားလားငါကိုယ်ရဲ့ဝိဇ္ဇာထင်ရောအမှားအဲ့အထင်မှိုင်းနဲ့တရားထိုင်မယ်ကိုယ်လုံးရဲ့ဖြစ်ပျက်ထင်နေမယ်ဆိုရင်ဒီပုဂ္ဂိုလ်နိဗ္ဗာန်ပေါ်ရမလားကိုယ်ခန္ဓာ၅ပါးကိုမသိသေးလို့မပေါ်ဘူးနိုင်ပြီလားခန္ဓာကြီးမှမမြင်သေးဘူးပေါ့နော်မမြင်သေးရင်ခန္ဓာချုပ်တာမှအတွေ့ရင်တဏှာပြတ်ပါမလားသိကြတယ်ဒီမှာမပေါ်ဘူးနားလိုက်ပြီနော်ဒါမှမလို့ခန္ဓာငါးပါးသောပေါက်ရေးပါပဲဆိုတော့ဘာကြီးဆရာဖျက်ရစကားဖျက်အဲ့ဒါသဘောကျတာနော်သဘောပေါက်တဲ့နေ့နေ့ကပေါ်တဲ့နေ့နားလိုက်ပြီနော်သဘောပေါက်လို့ခန္ဓာငါးပါးဒီတိသဘောတက်တက်ပဲလို့ဉာဏ်ထဲမှာရှင်းရှင်းမြင်လို့သူချုပ်တာတွေ့ရင်မဆက်တယ်တဏှာမလာတော့နေ့ကတန်းပေါ်တာပဲတော့ပေါ်လားဒါဆိုရင်အောက်ခြေအပေတဏှာပြတ်ပြီအမှန်နိဗ္ဗာန်ပေါ်တာပဲသဘောရလားအခုနားလည်ရမယ်နော်ဒီတော့ခန္ဓာ၅ပါးသောပောက်ပြီဆိုရင်ဘုရားတို့အခုတရားဟောမှာဒီငါးရဲ့စကားဘုရားရှင်ညက်ပြီအားကဲနော်ဒီပေးတဲ့စာလာရအောင်ကျက်တရားပြတဲ့အတိရအောင်ယူအဲသဘောပောက်ပြီဆိုတော့ထိုင်ထိုင်မယ်နော်သိမကြပါဘူးထိုင်ရင်လည်း15မိနစ်ဆက်လောက်ပဲထိုင်ရမှာလေသဘောပောက်ရုံပဲလောက်တိုက်ရုံပဲတော်ပြီနော်အေးကြည့်တာကုသောကုသခွဲတတ်ဖို့ကိုယ်စိတ်ကိုထိန်းသိမ်းတတ်ဖို့အစုံအစံခွဲတတ်ဖို့အပယ်လွတ်အောင်လည်းရှုတတ်ဖို့ဒါလေးပဲလုပ်ရင်းတာအဲ့ဒီနာအဲ့ဒီတဲ့အလုံးလိုချင်တော့ကယောဂီအဟောင်းတွေဆင်းရင်းပေးထားနောက်အဟောင်းတွေတင်းတက်တက်တက်ခေါ်တဲ့ခါကျမှထပ်တိုးတာပေါ့နားလည်ပြီနော်ဒါအပြင်းထန်ထိုင်တာကြောင့်ဒီမျိုးထိုင်ရလားနော်အဟောင်းတွေဆိုရင်ဘုံတက်တက်ခေါ်လိုက်ပြီးတော့ည9နိုင်လောက်ကစပြီးတော့မနေ့3နိုင်လောက်ထိ လူရင်ဆောက်တယ်ပြောမချတူရင်ဆောက်တည်ပြီးတော့တရားတကယ်ကြည့်ရအဲ့ကြမနာရန်ပေါ့နော်အဲ့ကောမအိတ်တော့ပြောမချပဲနဲ့လမ်းလျှောက်လိုက်ထိုင်လိုက်လမ်းလျှောက်လိုက်ဒီလိုမိုးလင်းနေတယ်ဒါရအဟောင်းနေမှတင်တာအဲ့အစ်တတရားဇာတိတင်လို့ရှိရင်သိမြင်သွားမှာနော်အဲ့တော့တကယ်လုတဲ့ခါတမျိုးတင်ရတယ်နားနဲ့လိုက်ပြီနော်အခုကလည်းတင်တန်းပေးမယ်လုတဲ့ရုံအပင်လေးကလွတ်ရောနားလိုက်ပြီလားကုသောက်သူဖွက်တဲ့ရုံမျိုးကိုတင်ရမှာနော်အကောင်ကြီးတို့ကဒီလေးကိုပြန်ပြောရအောင်แท้นึกสู่เอาเนาะซาวไอ้เด้มาซาวนั่นซาวนั่นเด้มาซาวไอ้ซาวไอ้กูซาวนั่นซาวนั่นกูซาวไอ้กูลงเด้มาขันธ์5บาขันธ์5บาเด้มากูลงกูลงนี้กูขันธ์5บาขันธ์5บากูกูลงตะมิตีตวะเตยะดิกูลงเด้มาใช่บ่มะล่ะใช่อะด้าเด้มาก็อโยเด้มาก็အရှိဦးနော်ဒါမျိုးကောင်းပြီအဲဘယ်ချိန်ပေါ်တယ်မျိုးတော့အာရုံတော်ရတိုက်ချိန်ဒီမှာတော့ပေါ်ပြီးတော့啊ကောင်းရင်ပြက်စစ်ပြက်တယ်လို့ပဲလို့ခရအလေးရှိတယ်နော်ဝိသုပါတော့အာဂါတိစေဂါထာလေးနဲ့ပြန်ထောက်တာနော်ခေတ္တတို့တဲ့ကောင်းရင်မှာပြက်စစ်ပြက်တဲ့အခါမှာတဲ့မမြင်နိုင်တဲ့အင်အားတွေပေါင်းစုပြီးတော့လက်ခနဲဖြစ်သွားလိုက်တယ်ပြီးတော့မမြင်ရပြောက်ကွယ်သွားတယ်အဲ့ပမာလို့ပဲနာမစိတ်ထေသိတဲ့ဒီရုပ်ကြီးပေါင်းပြီးတော့တော်လေးဒီမှာဖျားနေတယ်လို့ကအတိတ်တစ်ချက်ပေါ်လိုက်တယ်။ပြီးရင်မမြာပြောက်သွားတာ။မသိရတော့ဘူးနော်။ဒါကမနှောမှာတစ်ဆက်စီနေခါဖျားနေတဲ့တောင်လိုက်တော့အဲ့ဒီမူရတိလိုက်တယ်ပြီးတော့ပြောက်သွားပြန်တယ်။အဲ့အခိုက်ကလေးမှာပဲဘုရားကဖွဲ့စီတော့ဟာနှစ်ငါးခုသွားတွေ့ရတယ်နော်။ယုံပြီးတော့ခါလာမလဲ။ဝေဒနာ၊ခင်ညာ၊သင်္ခါရ။နားလည်ပြီလား။ရမယ်နော်။အမေအဲ့ဒါကိုခွန်တို့ဒွါရ6ပန်းနဲ့အောင်6ပါးနဲ့ရှင်းရအောင်နော်ဒါလေးဘုဒ္ဓရာရအောင်မှတ်ပါမိမိတို့ကအခန္ဓာလို့ခေါ်တာလဲ6ပါးနော်ဒွါယခေါ်လဲပဲ6ပါးကိုခေါ်တာပဲတကားပေါက်နဲ့ဆိုကြဒွါယပြီးရင်အတွေးအာရဏဆိုတာအာရတနဆိုတာဒီစိတ်စိတ်တွေကိုဖြစ်ခွင့်ရတဲ့နေရာဌာနလို့ခေါ်တယ်နော်အဲ့ဒါလဲ6ခုပဲဒါအပြင်ရလဲပဲ6ခုပဲနော်ဒီမျက်စိနဲ့အခြင်းဆိုရင်အခြင်းနဲ့အမျက်စိတိုက်တဲ့ချိန်မှာလာလေစိတ်စိတ်တွေကလာဖြစ်ခွင့်ရကျောနော်ဒီအိမ်မရဖြစ်ခွင့်ရတာနော်ဟိုသဘောတရားကဒီမှာနည်းနည်းမျက်စိမလဲနေနေနော်မျက်စိနဲ့အခြင်းကတက်တက်ငြိမ်းနေတာမဟုတ်ဘူးနော်သူတို့နှစ်ခုကတိုက်လိုက်ခါမှညာနာခံတဲ့ဘက်လည်းဘလာပေါင်းဝင်ရပြီးတော့တိလိုက်တာကြောက်ခဲနှလုံးကိုအားနဲ့ခတ်လို့မြစ်ပွက်တယ်လို့ဒါဒီဘင်းဆရာတိပေးတဲ့ဥမာနော်ကြောက်ခဲနှလုံးကိုအားနဲ့ခတ်လိုက်တော့မြစ်ပွက်မလာဘူးလားအစကဒီမိတာကြောက်ခဲတဲ့ဘက်မှာရှိပါမလားမရှိဘူးနော်အဲကြောင်မုံလေးတို့ကပေါင်းတဲ့အချိန်မှာမိဘတစ်ခါပေါင်းစားလာပြီးပါကြောက်ဖြစ်သွားတာသဘောပါလားအဲ့လိုပဲမျက်စိအကြည့်တက်ကလည်းအတိတ်အစားထိုးနေတာအများကြီးရှိမနေဘူးရုပ်ကလည်းနော်အဆင်းကလည်းအတိတ်အစားထိုးပြီးတော့နှစ်ခုပေါင်းလောင်တဲ့အချိန်မှာနာခံလေးပါလည်းပေါင်းဝင်ရပြီးတော့ခံကနေအတိတ်တစ်ချက်ပေါ်လိုက်တာမြင်းလေးစိတ်ဖြစ်လိုက်တာပြီးကြောက်သွားတာရုပ်ကပါသွားတာနော်လောင်ရုပ်ကပါသွားတာရုပ်ကငြိမ်းမနေဘူးနော်ဒီနံရုပ်လေးပဲရုပ်မုံလေးတွေပဲမှာရုပ်မုံလေးတွေကဒါပေါင်းပြီးတော့ကြောက်ခဲမုံလို့ပေါ့ပေါင်းလဲပေါင်းရည်စည်လဲပလာဝင်ပြီးတော့စိတ်နဲ့ရှင်နဲ့သဘောတရားနော်စိတ်တဲ့တွေကလည်းလာပေါင်းပြီးတော့ဖြောင်းနဲ့လောင်ပြီးတော့ပြီးပြီးကြောက်ထွက်သွားတာပြီးဆိုရင်ရုပ်ကောနံကောဆုံးရှုံးသွားတာလောင်သွားတာအဲ့ဒီကဒီလိုသိရမှာနော်အဲ့တော့ဆိုရအောင်ရည်စည်အခြင်းမြင်ပြီးစိတ်ခန္ဓာ၅ပါးနောက်နာအတန်နှာခေါင်းအနံသတိစိတ်ဆရာအရာလားသတိစိတ်ခန္ဓာ၅ပါးကိုအတွေ့အထိသတိစိတ်ခန္ဓာ၅ပါးစိတ်ဓမ္မာယုံဉာဏ်တိစိတ်ခန္ဓာ၅ပါးကျလို့ဆိုကြည့်အောင်မျက်စိအခြင်းဉာဏ်တိစိတ်ခန္ဓာ၅ပါးနားအနံသတိစိတ်ခန္ဓာ၅ပါးနှာခေါင်းအနံသာအရာလားသာတိစေခန္ဓာငါးကိုအတွေ့အထိသတိစေခန္ဓာငါးစိတ်ဓမ္မာယုဉာဏ်တိစေခန္ဓာငါးရမလားလို့ရမယ်နော်တောက်ဆိုပါဦးကဲမကြည့်ရဲဆိုကြည့်ပါဦးယေစီအခြင်းနာအတန်တခါအနံသာအရသာသာတိစေခန္ဓာငါးကိုအတွေ့အထိသတိစေခန္ဓာငါးစိတ်ဓမ္မာယုဉာဏ်တိစေခန္ဓာငါးဒါမြင်ဒွါယ6ပါးရဲ့ဆိုကြည့်ပါဦး မျက်စိနားနှာခေါင်းကိုအာယုံ6ပါးဆိုကြည့်ပါဦးအစင်အတန်အနက်အရာသာအတွေ့ဒီဓမ္မာယုတခါအတွေ့အာယတန6ပါးဆိုကြည့်ပါဦးမျက်စိနားနှာခေါင်းတရားကိုစိတ်အပြင်အာယတန6ပါးဆိုကြည့်ပါဦးအတန်အနံအရာသာအတွေ့ကြည့်ဒီမှာအခန္ဓာ6ပါးဆိုကြည့်ပါဦးမျက်စိနာဒိဋ္ဌ6ပါးဆိုကြည့်ပါဦးအမည်၃မျိုးရတယ်နော်အတွင်းအာရဏအခန္ဓာနော်ဘာယနော်ပက်ကလည်းပဲအပြင်အာရဏအတိုက်တန်အာယုဆက်လိုက်ပြီနော်အလေးရတာအပွင့်တတ်ပဲနာမည်ပေးတယ်နော်ကဲအလေးရအပွင့်တတ်ကိုဆိုကြည့်အောင်မြင်သိစိတ်ဌာန၅ပါးနားမှာဆိုနှာခေါင်းမှာဆိုရင်ကြာမှာဆိုရင်ကိုယ်မှာဆိုရင်သိမှာဆိုရင်ကဲအဲ့ဒါတွေကိုခွင့်ရောနောက်ပိုင်းကျတော့ကဏ္ဍလေးထိုးသွားမှာနော်1 2 3 4 6နဲ့သွားမယ်နော်1ဆိုရင်ဘာခေါ်မလဲမျက်စိအစင်မြင်သိစိတ်ခန္ဓာ5ပါး2ဆိုရင်နာအတန်ကြားသိစိတ်ခန္ဓာ5 3ဆိုရင်4ဆိုရင်ရှားအရာလားသာသိစိတ်5ဆိုရင်ကိုယ်အတွေ့အထိသိစိတ်ခန္ဓာ5 6ဆိုရင်နားလည်မလားကဲကဏ္ဍနေလည်းပြောကြည့်မယ်ကိုယ့်ကိုဆိုရကဲနံပါတ်4နံပါတ်6နံပါတ်1နံပါတ်1နံပါတ်3နှာခေါင်းနှာခေါင်းနံပါတ်3ကနှာခေါင်းเนาะ1 2 3 4 5 6เนาะဆိုနံပါတ်3ကနှာခေါင်းဆိုနှာခေါင်းအနံနန္ဒီစိခန္ဓာ5ပါနံပါတ်5ကိုအတွေ့အထိဖြစ်နေစိခန္ဓာ5ပါနံပါတ်3ပြန်ပြောနှာခေါင်းအနံနန္ဒီစိခန္ဓာနံပါတ်2နာအတံရာတိစိနံပါတ်4နံပါတ်6ကဲကောင်းပြီနော်ဒါပြင်အဲ့တိုင်းနံပါတ်ဒီဒီဆိုရင်ပုံလေးပြန်ပြောင်းအောင်နော်ပုံလေးဆက်ပြမယ်မနေ့ကတင်ခဲ့တယ်လည်းပြန်ပြီးတော့ဒီမှာကြီးဆက်အောင်နော်ဒါနံပါတ်6ဒါစိတ်ကိုမှတ်တယ်နော်နံပါတ်6ကစိတ်ဓမ္မယုံဉာဏ်တိတ်ခန္ဓာ၅ပါးပေါ်တာနော်စိတ်ရဲ့သဘောတရားမှီတာကတဲ့ဘဝင်ကိုမှီထားတာတဲ့ဘဝင်အကြီးခေါ်တယ်နော်ဘဝင်မှီထားတာမိပြီးတော့ဟာသူစိတ်ကအာယုံဆက်ကန်လိုက်တာတဲ့။ဆက်ကန်တော့ပုံရိပ်ကဓမ္မယုံခေါ်ပါတယ်။ဒီချိန်မှာဆက်ကန်တဲ့အခါမှာသင်္ခါရကသိစော်မှုခုနအလို့ရပြီနော်။အဲဝေဒနာကဘာလဲခံစားမှုသဘော။တင်ညာသင်္ခါရဝိညာဉ်သူတည်မှုသဘော။အဲ့တော့အဲ့ဒီလေးခုကမှတ်ထားနော်။အာယုံတစ်ခုကိုတပေါင်းနဲ့လုပ်ကြတာ။တပေါင်းနဲ့လုပ်တာနော်။သင်္ခါရကဆက်စုပေးလိုက်တဲ့တာဝန်ပြန်မှန်နော်ဝိညာဉ်ကခံစားမှုတာဝန်တင်ညာကမှတ်သားတဲ့တာဝန်ဘုရင်ကအထူးသဖြင့်ပြတ်တာဝန်တပေါင်းနဲ့လုပ်ကြတာရုပ်ကိုဆက်ကင်ပြီးရင်အဲ့ဒီလေးကိုတပေါင်းနဲ့အလုပ်လုပ်တာလို့မှတ်ပါနားလည်မလားတခြားစီမလုပ်ဘူးနော်တပေါင်းနဲ့ဖြစ်တပေါင်းနဲ့ချုပ်ကျဲမှတ်ထားနော်အဲ့ဒါနံပါတ်6ခေါ်တယ်ဒါစိတ်မှာပေါ်တဲ့ခန္ဓာ5ပါယတ1 2 3 4 5ကနဲ့ဆက်နေတာလားဆက်တယ်လားလို့မှတ်ပါသမားပေါ်ပေါ်ဒီလေးခုပဲအလုပ်လုပ်တာနော်မျက်စိမှာအချင်းတိုက်ရင်ဒီလေးခုသင်္ခါရဆက်စုပြလိုက်ရင်ဒီ၅လေးခုလုံးပါသွားရောနော်အဲခါနားမှာအတန်တိုက်လေပဲဒီလေးခုကသွားဆက်စုလိုက်တာပဲသင်္ခါရဆက်စုပြတာနော်သွားပေါင်းလိုက်တာပဲနှာခေါင်းနဲ့အနံ့ဖြစ်နေတယ်ဒီလေးခုကလာပေါင်းလိုက်တာပဲသွားပေါ်လာအဲခါရှားနဲ့အရာလာဆိုအဲ့ဒီခုလာပေါင်းလိုက်တာပဲကိုမှဖြစ်နေတယ်ဒီလေးခုလာပေါင်းလိုက်တာပဲပေါင်းပြီးဒီမှာရှိတဲ့ရုပ်ပုံတွေရောဒီနိုင်ရှိတဲ့ရှင်ကရောက်ခဲ့ပါတယ်သူနော်ပြီးရင်ကအတိတ်တခါထပ်ပေါ်တယ် နောက်စိတ်ကထူအာယုန်ခါတက်ဆိုင်ပြီးခါကြံ့နေတယ်။သဘောလား။ဒါအပြည့်မဲ့ခင်နော်။အဲ့တော့မိလိုတဏ္ဍာမဒွါယဘဏ္ဍပါရှိရတော့6ပါ။ဒီသောက်ပုံကတော့ဘက်ကမျက်စိနား၎င်းလျာကိုယ်နဲ့စိတ်ညာဝေးတယ်။မှတ်တာနော်။အဲ့တော့ဆက်တွေ့ထားတာကပြေငွေအိမ်ပမာလိုပဲလို့မှတ်ထားရမယ်။အပြည့်မဲ့ခင်နော်။အမင်းကဲတိစ္ဆေနားလည်ပြီနော်တိစ္ဆေဘယ်လိုဆိုရမလဲမျက်စိအခြင်းမြင်သိစိတ်ခန္ဓာ၅ပါးတိစ္ဆေရင်နာကာတိစိတ်ခန္ဓာ၅ပါးသုံးဆိုရင်သာဝေလေးဆိုရင်ရှာငါးဆိုရင်ကိုအတွေ့အထိဣတိစိတ်ခန္ဓာ၅ပါး၆ဆိုရင်သိဓမ္မာယုတ်ဉာဏ်ဤသိခန္ဓာငါးပါးကောင်းပြီပုံစံအကျဉ်းလေးရအောင်နော်ဇာယ6ပါးတိဆောက်ပုံအကျဉ်းနဲ့ပုံမှတ်လိုက်ဒါပုံကျမ်းနော်မျက်စိပြီးတော့နားနှာခေါင်းလျာကိုယ်နဲ့ဒီစိတ်နဲ့ဆက်တွေ့ထားတာကအုံနာအာရုံရောနေပြီတဲ့ဆက်တွေ့ထားတာလို့မှတ်ပါစိတ်ရဲ့မိယာကနှလုံးသွေးမိထားပြီးတော့တစ်ချက်ချက်နဲ့ပုံဝေးရတယ်စိတ်ပေါ်လာရင်စိတ်တွေ52ပါးနဲ့တကွာခွဲလိုက်လို့ရှိရင်ဝေဒနာ၊တင်ညာ၊သင်္ခါရ၊ဝိညာဉ်စပေါ်လာတာနော်။အဲပေါ်လာတဲ့သဘောတရားတို့သည်ဘာပါ။သူကသူ့ပေါ်ပြီဆိုတာကအာယုဆက်ကင်နေတာဖြစ်တော့ကြောင့်မျက်စိမှာအချင်းတိုက်ချိန်မှာအဲ့လေးကသွားပြီးပုံဝင်ရလိုက်တယ်။ဆိုနော်။ပြီးရင်တခါကာလမကြာသူထုတ်တာနဲ့တပြင်နောက်စိတ်ကဖတ်ပြီးတော့အာယုဆက်ကင်နေတယ်။ဆိုသွားတာနော်။နားမှာလည်းအတန်တက်ရင်ဒီနခဏလေးပါးကဒီမှာပေါင်းပေါ်ရမဟုတ်ဘူးနော်။တိုက်တဲ့အချိန်မှာသွားပြီးတော့လေးခုပုံဝင်ရတာသဘောပါလားကြောက်ခဲနေလို့ခက်တယ်ကမိခက်တယ်လို့ပေါ့နော်အဲ့တော့မှလေးခုကပုံဝင်ရပြီးတော့တိလိုက်တယ်နဲသူကြောက်သွားတာနဲ့ထပ်ဖြစ်တကထပ်ပေါ်ပြီးအာရုံဆွဲကြတယ်ဒီလိုနော်ဒီကြောက်သွားကြတာလေဒီတိုင်းနဲ့ဘယ်မှာပေါ်ပေါ်ကာလမချာမနှောမှာထပ်ထပ်ပေါ်တယ်လို့ပတ်တာပါသိနေကြလားဥမာလောလောဆယ်နဲ့နားနဲ့ကြိုးကြည့်အောင်နော်ဒါမကျက်ဘူးနော်ဒါမှကဲတက်တော်တယ်ကောင်ထပ်ကြုံမယ်ခင်နော်အကြည့်ကန်လို့ဘုရားပြောလိုက်မယ်မကြားရဘူးလားအိတ်ကြောင်နေကြားပါမလားအိတ်ကြောင်နေနခဏလေးကမပေါ်ဘူးတဲ့ဘဝင်စိတ်ဖြစ်နေတာတဲ့ကွာမပေါ်လာဘူးနော်အိတ်ကြောင်နေပြီးမမရဘူးနခဏလေးကပေါ်လို့မရဘူးသဘောပေါက်လားအဲ့တော့နားမှာကြည်ကန်ဆိုရင်များစွာသောယုတ်ကလအမှုန်လေးအတန်တက်နေခံတက်နေနော်မပောက်ဝဲကုန်လားပြည့်စည်ကုန်လားနော်ပြည့်စည်ပောက်ဝဲတဲ့အချိန်မှာဒီရလေးကပေါ်ဝဲရပြီးတော့မပြတ်လောင်ရတာအဲ့ကာလာလေးမှာဘုရားဘလောက်ထိညံ့ကြီးလဲဆိုရင်ရုပ်ဘက်ကနာကြည်နဲ့အတန်တဲ့ရုပ်ကြီးကမြတ်တော်တစ်ခါမှာစရေ9000ယူရုပ်မုံလေးတွေပြည့်စည်ကုန်ပြီဒီတိထိချက်မှာနော်အဲ့စိတ်ဘက်ကဒီစိတ်လမ်းရဲ့သဘောတရားကစရေပေါင်း3000ယူပါသွားပြီရုပ်နာပေါင်းလောင်သွားတာကြီးကန်းဆိုရမြတ်တော်တစ်ခါမှာအများကြီးသောရုပ်နာနေလောင်သွားပြီပါသွားပြီသဘောပါလားပြေတကမတော်မှထပ်ပေါ်လိုက်တယ်အတစ်တခါထပ်ပေါ်လိုက်တယ်ဒီကံပေါ်ရေးပေါ်လိုက်ပြန်လည်းများစွာသောရုပ်ပြင်းနေနေနော်ကျတော့တခါမှကလေး9000ကျော်နှုံးနေတသိန်းကျော်လုံးပါလာကြတာပဲသဘောနော်ကြောက်သွားတာနော်အဲ့တော့ဖခင်ညံလို့ရတိုင်းခြားမြင်ခဲ့တာလို့မှတ်ပါဒီတိုင်းမြင်ခဲ့ဖုန်းလို့ကလေးတော်တီးတဲ့ခန္ဓာ၅ပါးနဲ့တခြားသူချစ်မနေဘူးလားဒါအကွာသားတယ်လေလားအာရုံတော်ရမှာပေါ်တဲ့ခန္ဓာ၅ပါးသာဖခင်ဟောတာတယ်လေလားအဲ့ဒီနေရာမှာဘုန်းကြီးကအခက်အခဲဆုံးကတော့စိတ်အကြောင်းကိုမသိလို့ခက်နေကြတာပဲပါ။စိတ်ကမြင်ရပါမလား။မမြင်ရတဲ့စိတ်ကိုဘုရားထပ်ပိုင်းချနိုင်တာ။ဟုတ်ပါလား။အဲ့တော့နခန္ဓာခန္ဓာ၅ပါးဒီမှာပါ။ဘုန်းကြီးကိုယ်တိုင်ကိုကြည့်လို့မသိနိုင်ဘူးလို့ဘုရားပြောတာကအခိုင်အမာရှိလို့ပြောနေတာ။စိတ်ကိုသိမှစိတ်တိတ်ကိုသိမှနခန္ဓာ၄ပါးကိုသိမှ။ဟုတ်ပါလား။ရုပ်ကတော့နည်းနည်းပါးပါးပုံကောင်းပုံမယ်။သူတလည်းမလွယ်ပါဘူးနော်။အဲ့တော့ရုပ်မုံလေးအယုံသားမှာတိုက်တဲ့အချိန်မှာနခဏလေးပါးလာပေါင်းတော့မှတိတယ်ဆိုတဲ့အမြင်ဟာစိတ်ကိုတိမှရမှာ။သိလိမ့်ကလား။အဲ့စိတ်ကိုပိုင်းခြားမြင်နေတာဘုရားတော်ပဲရှိပါတယ်။သိလိမ့်ကြပြီလား။ဒေဝီလာဥဒကယတိကြီးတဲ့ရှေ့ကဘာ40နောက်ကဘာ40မြင်နိုင်နေ။လက်ပြီးကိုဝိတဲ့လက်ဆက်တဲ့အချိန်တော့ရောက်အောင်တွန်းနိုင်တယ်။သို့တော်လည်းခန္ဓာ၅ပါးတိမသွား။ဒီကုန်လေးကိုခန္ဓာ၅ပါးထင်ထင်မယ်နော်။ခန္ဓာငါးပါးစကားတော့သူမပြောတတ်ပါဘူးနော်ဒီကုလုံးကြီးကိုရုပ်တွေ့ရခြင်းနဲ့စိတ်ဒါပဲတွေ့ပြီလားအဲ့တော့စိတ်ကြောင့်စိတ်ဆွဲလန်းလို့ပြင်းမှန်းတယ်အဲရုပ်ကိုဆွဲလန်းလို့ပြင်းမှန်းတယ် ဲ့တော့စိတ်ကိုအပြစ်သားရှုရဲ့ရုပ်ကိုအပြစ်သားရှုသူခွဲရှုတာခွဲရှုသွားလို့မလို့လေရုပ်ကငုတ်သွားတယ်နာကျန်နေခဲ့နာငုတ်တယ်ရုပ်ကကျန်ခဲ့အဲ့တော့အတ္တဉာဏ်ပုံလေးဖြစ်ကုန်ရောဇမားကြီးဖြစ်ကုန်တာပဲမရကြဘူးဟုတ်ပါလားရုပ်နဲ့ကွဲရင်လည်းမှားတယ်ခွဲရှုလည်းလွဲတာပဲနဲ့လိုက်ပြီနော်တခြားစီထားလည်းမှားတာပဲနော်သူ့သဘောအမှန်မှန်မသိဘဲနဲ့တကယ်လို့သာတဲ့အဲ့နှစ်ပါးကိုတဲ့ခင်ဗျားကဟောလိုက်မယ်ဆိုတထိုင်နဲ့နေမှရောက်မှာတဲ့ခင်ဗျားမပွင့်ခင်ကတော့ရှိနေရတဲ့ဒီနှစ်ပါးနော်ဒီဝိလိုက်တိတ်ဆိုတာခင်ဗျားအလောင်းတော်ကြီးဖွားမြင်တော့တနက်ပြီရောက်လာတသားတွေကဝန္တာအားရဆိုကောင်းမောင်းလေးမြောက်လို့ပြောလို့ဘာလို့ပြောတာလဲအမောင်းတသားတို့ဆိုတော့ရတဲ့ကြီးမသိဘူးလားတဲ့ခင်ဗျားအလောင်းတော်သူ့ပြီမှာဖွားသည်ဆိုတော့ဟိုငါမသိလိုက်ဘူးဆိုတော့သောတာပန်မင်းကြီးဖြူသူကြွားလာအလောင်းတော်ပြပါအပန်၄၀မိနစ်ပုဂ္ဂိုလ်ဆိုတော့နော်ဖရာအလောင်းစာတွေ့ရခဲ့တဲ့သူတိတာပေါ့နော်အဲ့ဒါပြပါဆိုတော့ကလေးကိုပြပြီးတော့ရှစ်ခုံးမြအမူအရာပြတော့ကလေးကမရဘူးသူကောင်းမှသွားတည်နေတယ်အဲ့မှာလည်းကတော့ပြီးတော့ရှစ်ကိုကြည့်လိုက်တော့တဲ့သူဖရာဖြစ်တဲ့အချိန်မှာသူကတည်ပြီတဲ့ခုနကစောတည်နေတာတရားနာတာမဟုတ်တော့ဘူးငိုတယ်ပထမပြုံးနေတော့ငိုတယ်အဲ့ဒါဘလို့ပြုံးနေငိုတာဖြစ်တယ်မြည်တယ်မြည်ရောဩတဲ့ဖရာဆိုတာကဘာဒီမှာအမှန်ပုံရတာလက္ခဏာ30ပါးလေးပြည့်စုံတဲ့ဘုရားအလောင်းဟာဖူးတော့မလဲဘူးတဲ့ငါဖူးဝင်ရတယ်ဆိုဝန်တာလို့ပါတဲ့ဒါမှလို့ဘုရားဖြစ်တဲ့အချိန်ကတော့ငါမရှိတော့ဘူးဆိုဝန်နေလို့ငိုတာအဲ့လိုဖြစ်ခဲ့ဘူးလေနော်သူတို့သိတာကစိတ်ကိုတော့ညင်အောင်ထားနိုင်တယ်မတွေးပဲနေလို့ရတယ်တလုံးအေးပြီးတော့ကြည်လင်ပြီးတော့ဇံရကောင်းကင်တော့ပြန်နိုင်တယ်သူတို့ခန္ဓာငါးပါးပေါက်မသွားဘူးတက္ကရာတိပြုတ်မသွားဘူးဟုတ်ပါလားအဲ့ဒါစိတ်ကမှပိုင်းခြားမသိပဲနေဘူးတဲ့လိုက်ပြီနော်အဲ့တော့ဖယားရှင်ရဲ့တိုက်ရိုက်တဲ့ညာတော်ကြီးအလင်းရောင်ကြီးနဲ့ကစိတ်ကိုပိုင်းခြားပြီးမြင်နေခဲ့တာဒါဖို့ကြီးတို့ကယုံကြည်သာတရားတရားနဲ့တောင်သိယူမှတ်သားပြီးတော့ကျင့်ရရမှာတဲ့လိုက်ပြီလားဒါခန္ဓာ၅ပါးဒီတဏ္ဍာန်ကလေးတွေနဲ့ကြည့်ရင်ဖယားကိုကြည့်ရကြမယ်လို့ဘုန်းကြီးကပြောတာတဲ့လိုက်လားသဘောပြီနော်ထိုင်ရင်ရွာမမတွေကဒါရင်ရုပ်တွေဖောက်ပြန်တာပဲရေမြုပ်လို့ပဲအာခံစားမှုကဝေဒနာကဒါခံစားမှုဝေဒနာမှတ်တာတင်ညာပြီးရစိတ်ကဝင်ရင်အဲ့လိုလုပ်ပြီးတော့ပုံပြီးတော့ရှုနေတာပဲပြေးပြီးတော့နော်ဖြစ်ပြတည်းရှုမယ်ဆိုတာရှုလက္ခဏာကတိပြီလို့ဒီလိုဝန်ခံထားတာကိုဘုရားကဲ့ရကြတယ်ဒီလောက်အတိမျိုးဘုရားကတိအောင်မနေကြိုးစားလို့မဟုတ်သေးဘူးနားလည်ပြီလားဒီလိုမဟုတ်ပါဘူးနော်ရွာလေးတစ်ချက်တိဆိုလို့ရှိရင်ဒီကစိတ်ထည်သိပ်ပြီးရုပ်တွေပေါင်းဆောင်သွားတာဟုတ်ပါတယ်လားပုံနဲ့တိလိုက်လို့ဆိုရင်အများကြီးပါသွားတယ်ဒီတော့လေးပဲယူနော်ပုံသဏ္ဍာန်အရွယ်ရမမမယူနဲ့နားလိုက်ပြီလားရွမပုံသဏ္ဍာန်မယူပါဘူးနော်တိတဘောလေးတာယူလိုက်နားလိုက်ပြီလားအေတီပူတီလုတ်တီတိတဘောလေးပဲယူနားလိုက်ရပြီလားဒီလိုစူရင်လေးပဲထုတ်သွားတဲ့အတီလေးပဲယူအဲ့အတီကိုကာလနဲ့ပန်းရတာအထဲမယူနဲ့နော်နောက်မျက်နှာကိုအမူအရာတို့ရင်အမူအရာပေါ်လာရင်သူ့အမူအရာနဲ့ကွာတိတဘောတရားကသူကတန်လျက်ဘက်ကကြည့်လို့ရှိရင်ဒီတင်ညာဘက်ကကြည့်တန်လျက်လို့ပဲပညာဘက်ကကြည့်ရင်တန်လျက်လို့ခေါ်တယ်နော်ခန္ဓာ၅ခုဆိုတာဒီပေါင်းနေဆိုတော့ဘုရားအန်သာတော့၅မျက်နှာလို့ပဲပညာဘက်ကကြည့်လို့ရှိရင်တန်လျက်လို့ပြောက်ထွက်သွားတာခဲမှုတ်ဘူးသဘောလားအဲ့ဒါကိုကျူသေးချိန်နဲ့အတူပေါ်ရင်ပြောက်ထွက်သွားတာဒီလိုသိမှသာဘုရားတဏှာပြတ်မှာသိလို့ရလားသဘောတယ်နော်ဒီတော့ခန္ဓာ၅ပါးဆိုတာဒီအမှတ်ထားပါဖရာညနေရှာထားတဲ့တရားဖြစ်တော့ကြောင့်အမတန်နှစ်ချိုင်းနေလို့ဆက်ကြရတယ်ဒီကိုယ်လုံးကြီးကအမေမွေးတဲ့ခန္ဓာသုံးသပ်တယ်ဘာလို့ကောထာတာပေါက်ဆူတဲ့ခန္ဓာသိလိုက်ပြီနော်ဒါကခန္ဓာ၅ပါးမယူနဲ့သိလိုက်ပြီနော်အာဟုသတ်တဲ့ချိန်မှာပေါ်လာတာလည်းခန္ဓာ၅ပါးယူပါဒီတဘောကိုပြောတာသိလိုက်ရပြီလားရပြီနော်သို့တော်တရားရဲ့ဖြစ်ပြင်ကဘယ်တော်ရတိုက်တယ်မနှွားမှသွားသွားပေါ်တယ်ပြီးရင်ပြတ်တယ်အဲ့တော့မျက်စိမှာပေါ်တဲ့ခန္ဓာ၅ပါးနားများသကောင်းလျာကောခန္ဓာ၅ပါးပြီးရင်ကာလမချာမနှွားမှခန္ဓာ၅ပါးကပုံသဏ္ဍာန်အမူအရာပေါ်ပြီးရင်ပြတ်တယ်သိလိုက်ရပြီလားအခုခွေးတို့တွေတွေ့တဲ့အခါမှာဒီက105ခုရှိလို့မမိဘူးမှတ်တာနော်နံပါတ်6တွေကမှပေါ်တဲ့ပုံသဏ္ဍာန်အမူအရာကိုဒါနောက်စိတ်ကအထည်မုံကြောင့်ဆုံးဖြတ်ပြီးလို့ရတာအထည်ဖြစ်ရင်တက္ကတိရှိတယ်လေလားဟုတ်မဟုတ်ကဲခုဘုန်းကြီးပြောတာအတန်ကုန်ပြီးအောင်ရှုလို့ရမှာဘုန်းကြီးပြောမယ်နော်ဒါအတန်တန်ပြောကြည့်မယ်နော်ကြိုက်ခီယိုဖယားအေးပေါ်မလာဘူးလားအတန်တက်တက်ပဲလားဒီကပေါ်ပြီးသားဖြစ်နေတယ်နော်ဒီလိုရောက်မယ်ခင်ကိုနေတဲ့အေးပါမလာဘူးလားပါလာရယ်နော် ဟောတဲ့အိမ်မူရာအေးကိုငါ့ရင်ထင်ထားပြီးတော့မှရှိရင်မှန်မလားမှားမလားမှားပါတယ်အဲ့ဒါကြီးလားအတက်ရှင်လည်းတခါကိုယ့်မျက်နှာလို့ပြောလိုက်မယ်လှုပ်တာနဲ့မျက်နှာပေါ်မလာဘူးလားဟောတဲ့မျက်နှာကြီးကိုငါထင်ထားပြီးမှလှုပ်တာငါ့ကိုယ်လုံးကထင်ရင်မှန်မလားမှားမလားဟုတ်ပြီနောက်ကအမူရာအေးကိုအဲထင်ပြီးတော့မှနောက်ကဝန်တာလိုက်လို့ရှိရင်မှားရှိရဘူးလားပြန်လိုက်လို့မှားနည်းနေပြီလားပေါ်တဲ့အမူအရာဤသည်ခန္ဓာ၅ပါးပဲလက်ခန္ဓာ၅ပါးပဲမနှမပေါ်တဲ့ခန္ဓာ၅ပါးစိတ်ဓမ္မယုံကျန်ပြီးတဲ့ခန္ဓာ၅ပါးသဘောပေါက်ရဲ့လားအဲ့ခန္ဓာ၅ပါးကာလမကြာရှိရတွေ့ရတိုက်ပြီးရင်တော့ပေါ်လာတယ်အဲ့လိုပြီနော်ပေါ်လာကိုအထည်ထင်ပြီးတော့မှငါထင်ပြီးတော့မှငါကိုယ်တွေကပြန်လိုက်လို့ရှိရင်တွဲသွားတယ်နည်းနေပြီနော်ပေါ်တဲ့အမူအရာဤသည်တတ္တအထည်မဟုတ်ကြောင်းဆုံးဖြတ်ရတာဒါဖရာကနတ္တလက္ခဏာသုတ်တန်ကိုသင်တဲ့အခါမှာနေတံမမနေသောဟာမတ္တိနမိတ္တအတ္တတိလို့ဖြုတ်ခိုင်းတာဒါဘေယဟန္တာဖြစ်ယဟန္တာလည်းမဆိုဘုရားဒီတရားကိုပဲဟောတော့တာပဲပြီးတတ်ကြတာမရဘူးလို့ဗလာသူတန်သွားကြည့်ဓမ္မကြည့်ကြည့်နော်ပြီးတာဖြတ်ပြီးဆိုရင်ဒီတရားပဲဟောတော့တာပဲဟောတဲ့သဘောတရားဒီနအေဒါမမငါပိုင်ဆိုင်နဲ့ငါနှခေါင်းငါလည်းငါကြည့်ငါရင်မဟုတ်ပါဘာကမပြောဘူးနော်ပြီးနေသောဟာမတ္တိနငါလို့လည်းငါဖြစ်နေပါလေလို့လည်းဘုန်းကြီးကကိုယ်အမူအရာလည်းငါလို့မခံဘူးဟုတ်ပါလားနမိတ္တအတ္တာတိထွာတိကမေတ္တာရအတုံးကမဟုတ်ပါဘုလည်းမဟုတ်ဘူးနော်ပြုတ်ခွဲသွားတာပဲလို့ရှိလိုက်တော့အထည်ရှိသေးလားတက္ကတိပြုတ်မသွားဘူးလားဒိဋ္ဌိမလာရင်မာနတဏဟောမလာတော့အဲ့တိုင်းရှိလို့ရှင်တို့ပြီဟုတ်ပါလားမနောတက္ကမှာအဓိကရှိရနည်းလိုက်ပြီလားဒီကမှန်လို့ဥပဒနာရှိတာကနမ6တက္ကမနောမှာပဲကြောင်းဖမ်းရတာနည်းလိုက်ပြီလားတော်ပါရလားဖုတ်ဖန်းတဲ့မှာဥမပေးရတာလေမမေ့နေလေပုရိယမထေရကြီးကိုရဟန္တာကိုရင်တည်းကဥမပေးခဲ့တာတောင်ပေါ်ကြီးတစ်ခုထဲမှာဖုတ်တော်ဝင်သွားတယ်တောင်ပေါ်ကတကား6ခုရှိတယ်အဲ့ဖုတ်ကြီးဆိုင်းနေတဲ့ခါကျတော့ငါးခုပြိလိုက်6ခုရောက်တကားထွက်တာတောင်ဖန်မိပါလိမ့်မယ်ရှင်းရှင်းလေးပေးခဲ့တာကလေးကလေးကလေးကိုရင်နော်ရဟန္တာကပေးတာတော်ပါရလားအဲ့တိုင်းနဲ့တိုက်တယ်လို့ရှိမနှောမှာထွက်ထွက်လာတာအေးကနားလည်ပြီလားဖက်တဲ့အမူအရာရေးကိုလည်းအထင်မှုံရောဆုံးဖြတ်ဆုံးရတယ်ကြောက်မသွားဘူးလားကြောက်သွားရင်ကဆက်ပါအောင်လားမဆက်တော့ဘူးလေအဲ့ဒါပေါ်လာတဲ့အာယုဆိုတဲ့ဓမ္မယုံအရေးအမူအရာကိုအထဲထင်မှတာလေတဏှာလာလို့ရတာအထဲထင်တဲ့တက်္ကတိရှိမှနော်အထဲထင်ရင်ဗာဒိတိတို့တက်္ကတိတို့နော်တဏှာလာရင်ဆိုရင်ဥပါဒါကံဆက်ပြီးဆိုရင်ဒါဘဝဆက်တော့မှာနားလည်ပြီလားအဲ့တော့ဒီတဏ္ဍာအစက်ပြတ်တဲ့စာဒီဘက်ကပေါ်တဲ့ခန္ဓာ၅ပါးသဘောစီတတ္တဝအဲမှုပဲနဲ့သဘောတက်တဲ့ကြည်ပြုတ်ွဲပါတယ်လို့အမှန်တိသွားမှသာလေဒီတဏ္ဍာမလာမှာသိနေကြပြီလားရမယ်နော်ပြောပါခုခန္ဓာ၅ပါးသဘောပေါက်လို့ပါတော့ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးရနားလေပြီနော်ဒီကိုယ်လုံးကြီးကခန္ဓာ၅ပါးဟုတ်ပါမလားခုခန္ဓာ၅ပါးပေါင်းလိုက်ရင်ဒါပေါ်လာလေအာယုံတိသဘောလေးပေါ်တာကိုယ်လုံးလေးမတိသဘောရှိပါမလားအသားထဲမှာတည်တဘောရှိပါမလားအယိုးထဲမှာရောမရှိဘူးနားထဲမှာရောခြေလုံးထဲမှာရောမရှိဘူးအများကြီးရှိမနေဘူးနော်ရုပ်မုံလေးတွေဒီကရုပ်မုံလေးတွေအများရုပ်မုံတိုက်တယ်ဒီကိမှာနံခဏလေးကပေါင်းလို့ဖြိုင်းနေတည်တယ်အတိလေးတစ်ချက်ပဲစောင်းတန်တည်ပြီဆိုပဲစောင်းရုပ်လေးနဲ့တည်တဲ့အခါစောင်းတန်ထွက်မလာဘူးလားအဲ့တည်ရင်ပျောက်သွားတာအဲ့ပမာလိုပဲတည်တဘောတရားပေါ်ကြီးပျောက်တာသိနေပြီလားသွားပါပြီနော်အဲ့ခန္ဓာငါးပါးတော့ပေါက်ပြီဆိုရင်တော့ဟာကျူလို့ရပါပြီလို့ဆိုတာ။ကဲခဏနားပြီမယ်နော်။နောက်တစ်ချိန်ကျမှထပ်ပြန်ရအောင်နော်။ဒီလောက်ချီရတယ်။ဒီကဲတော့ဘုရားရှင်ဟောကြားဆုံးမတော်မူတဲ့အတိုင်းဒီလိုတန်တာဝဲအာယုံတော်ရတိုက်ချိန်နဲ့စောင်းနံကိုလည်းနဲ့ပြီးတဲ့အခါပေါ်တဲ့ကဲတို့ကောင်းရင်မှလျှက်စီပြတ်တဲ့ကဲတို့ယုံဝေဒနာတင်ရတဲ့ခါဝိညာဉ်ဆိုတဲ့ဘောတက်တဲ့သူဒီပေါင်းစုလိုက်တော့မှအာယုံတိတစ်ချဲတဲ့အာယုံတော်တိုက်ချိန်မှာပေါ်တာနော်။ဟုတ်ပြီအသနာမကြောင်ပျောက်သွားပါလေ။သမ္မရောတကမှာထပ်ပြန်ပေါ်ရင်ကာလမချပေါ်ထပ်ပျောက်ပါလေ။သို့သောတရားကိုနောက်စိတ်ကတဲ့ဝိဇာညာဦးစီးပြီးတော့အမှန်တည်းရှုမှတ်ရပါလေ။ဒီကဲအမှန်တည်းရှုမှတ်တော့မှာသတ္တဝါအแทမရှိဘဲနဲ့နေတ္တမမနေသောဟမတ္တမိနမေသောအတ္တတိ။သူဒီငါးပိုင်းဆိုင်တဲ့ဥစ္စာပစ္စည်းကိုလည်းကောင်းမဟုတ်သာလို့လဲဝမခံအထည်လဲမပဲနဲ့ပျောက်ွယ်တာကိုပြေးလိမ့်မယ်ပြေးပြင်အာယုံမှာကန့်ညီခြင်းချုပ်ဆိုင်ရင်သနာမလာတော့ဘူးတဲ့သနာမလာရင်နိဗ္ဗာန်နိဗ္ဗာန်ပေါ်ပါပြီဥပါဒံကမ္မဘာမလာတော့ပါဘူးလို့နားလည်းသွားပေါ့ကြပါစေခြင်းရဲ့တို့ဘုရားဟောတဲ့ခန္ဓာ၅ပါးသဘောတရားအမှန်ဒုက္ခတစ္ဆာကိုပိုင်းခြားပြင်းနေရဲ့ ဝိပဿနာမဉာဏ်ဖြင့်ချိန်သာများစွာပွားများပြီးလင်လောကုတ္တရာမြတ်အစဉ်တည်းလည်းရဲ့နောက်ဆုံးအရဟတလက်ဘုရင်ပေါင်းမြောက်ပြီးပွားမချားပဲခန္ဓာဇတ်တိမ်ငိမ့်နေကြပါစေ။ဩတတ္တဗုဒ္ဓဝါဒောအရဟတောအမတံသုံးသတ္တသမ္မောတတ္တဗုဒ္ဓဝါဒောအရဟတောသမ္မာတံသုံးသတ္တသမ္မောတတ္တဗုဒ္ဓဝါဒောအရဟ